ကောဇာတက်ကလေး1380ပြည့်နှစ်တပေါင်းလာကြီးကျော်9ရက်ခရစ်နှစ်2009ခုနှစ်မတ်လ18ရက်အင်္ဂါနေ့မှာစကိုင်းတောင်ယူမြတ်ဆက်ကြကြောင်းတိုင်းရှိတန်ဃာတော်ပါ230ကျော်တို့ရဲ့ထံမောက်သို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များနဲ့ကုသိုလ်လုပ်ခြင်းရဲ့အကြောင်းရင်းလူတန်းရတဲ့ကုသိုလ်ကောင်းမှုများကိုအလုံးဝမ်းမြောက်မှုမို့တာဓုခေါ်စေနိုင်မှုအတွက်ဘုန်းကြီးရဲ့ရှေးဥစွာဖတ်ကြားပေးပါမယ်။မန္တလေးမြို့စက်မှုဆုံးနှင့်ပြည်ကြီးတကွန်မြို့နယ်မှာနေထိုင်တဲ့ယဟန်ဓမ္မကြီးဒေါ်ဦးကမိမိရဲ့မွေးနေ့မင်္ဂလာကိုကြောင်းပြုပြီးတော့ညဆက်ကြကြောင်းတိုက်တန်ဃာတော်230ကျော်တို့ဟာအာယုံခါမှာအာယုံစွန်းနေ့လယ်ခါမှာမွန်မြတ်တော်ဖဲဝဲဘောဇင်ဆွမ်းများဆက်ကတူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုတန်ဃာတော်230ကျော်တို့အတွက်စာရေးတံပဲဖြစ်နေရှိမှန်းပြီးတော့မာတင်တန်ခမ်းတိစုံ၅စုံလှူဒန်းခြင်းညဆက်ကြတန်ဃာတော်235ပါးတို့အားအပါစီသွားတိုက်စီသွားတိုက်တံတစုံစီအပြင်သွားတိုက်စီသွားတိုက်တံအစုံပေါင်း235စုံလှူဒန်းခြင်းဓမ္မပူဇာအဖြစ်နဝကမ္မ3000ကျပ်လှူဒန်းခြင်းဓမ္မဤတော်များဆင်ရန်လည်းပဲမင်းဉျာဏ်နေရာတန်ဃာတော်ရှင်မြတ်235ပါးတို့အားဆေးပစ္စည်းအနေအချင်းဖြော်ရည်များလှူဒန်းခြင်းဓမ္မပူဇာအဖြစ်နဝကမ္မ1000ကျပ်လှူဒန်းခြင်းသာသမီများဖြစ်ကြတဲ့ဥမြင့်ဆွေဒေါ်ဆွေဆွေဝဲမိသားစုကနဝကမ္မ1000ကျပ်ဥယူခိုင်ဝင်တော်မြတ်မွန်တွယ်မိသားစုကနဝကမ္မ1000ကျပ်ဥတည်ဆုံးဝင်တော်မြင့်မြင့်ခိုင်မိသားစုကနဝကမ္မ1000ကျပ်ကုသိုလ်ပြုပတ်များဖြစ်ကြတဲ့ဓမ္မဤတော်ဧတန်မိသားစုက2000ကျပ်ဥကျော်ရဲအောင်တော်ထာထမိသားစုက2000ကျပ်ဥအောင်ကျော်စွန်းတော်မြင့်မြင့်ထေမိသားစုက5000ကျပ်ဥမောင်မောင်တော်ညွန့်ခင်မိသားစုက2000ကျပ်မမြင့်မာဦးက3000ကျပ်ဥွှေနေမိသားစုက3000ကျပ်ဥဝင်းမောင်ဒေါ်ပြင်းစန်းလွင်မိသားစုက3000ကျပ်ဆိုပြီးတော့ကောင်းမှုကုသိုလ်ပြုပတ်နေနဲ့ဝိုင်းဝန်းပြီးတော့လှူဒန်းပူဇော်ကြတယ်။အဲ့တော့ယနေ့ဒကမာကြီးရဲ့မွေးနေ့မှာဘုန်းကြီးကဘာတရားဟောပေးမလဲဆိုတော့ကိုပိုင်ပစ္စည်းအစ်စ်အမှန်ဆိုတဲ့တရားကိုဟောပေးပါမယ်။အဲ့တော့ဒီတရားကိုမြတ်စွာဘုရားဟောကြားခြင်းရဲ့ရည်ရွယ်ချက်ကကိုယ်ပိုင်ပစ္စည်းအစ်စ်အမှန်သိသွားပြီဆိုလို့ရှိရင်မိမိတို့နိဗ္ဗာန်မရောက်မချင်းသန္တရာခီးမှာဒီဘဝမှာနိဗ္ဗာန်ကိုမျက်မှောက်မပြုသေးပါဘူးဆိုလို့ရှိရင်ကိုယ့်ရဲ့ပစ္စည်းအစ်စ်အမှန်အကောင်းစားတွေကိုပဲပြုလုပ်ပြီးစုဆောင်မိတတ်ပါတယ်ကိုယ်ပိုင်ပစ္စည်းအစ်စ်အမှန်မသိတဲ့ပုဂ္ဂိုလ်တွေကကောင်းတာတွေရောမကောင်းတာတွေရောအညံ့စားတွေရောဒီလိုသိစီမိတတ်ကြတယ်ဘုန်းကြီးတို့ခရီးသွားမယ်ဆိုလို့ရှိရင်ကြိုတင်ပြီးတော့ဘယ်ခရီးမှာဘယ်ပစ္စည်းတွေအသုံးတည့်တယ်ဆိုရင်မိမိတို့အတွက်အသုံးတည့်တဲ့ပစ္စည်းတန်ဖိုးရှိတဲ့ပစ္စည်းကိုပဲကျွေးပြီးတော့ခရီးသွားတတ်တာယူသွားတတ်ကြတာပဲအသုံးမတည့်တဲ့ပစ္စည်းကိုယ့်ကိုအန္တရာယ်ပေးမဲ့ပစ္စည်းဝန်လေးယုံသာရှိတဲ့ပစ္စည်းမျိုးကိုဘယ်သူမှယူမသွားတတ်ပါဘူးအဲ့တော့ကိုယ်သွားမဲ့ခရီးစဉ်ရဲ့အကြောင်းကိုနားလည်တဲ့အခါမှာကိုယ့်ရဲ့အတွက်အသုံးတည့်မဲ့ပစ္စည်းကိုနားလည်လို့ရှိရင်ဒီလိုပဲရွေးချယ်ပြီးတော့ယူသွားတတ်ကြတာပဲဒီလိုပဲဘုန်းကြီးတို့တန်ត្រာခီးသွားတဲ့အခါမှာဒီဘဝမှာပါရမီမရင့်ကျက်သေးလို့မဉ္ဇဉ်ပူဇော်နဲ့နိဗ္ဗာန်ကိုမျက်မှောက်မပြုသေးပါဘူးဆိုရင်ကိုယ်ပိုင်ပစ္စည်းအစ်စ်မှန်ပြီသွားပြီဆိုလို့ရှိရင်မကောင်းတဲ့အကုသိုလ်ဒုစရိုက်ကံတွေဒါတွေမလုံးဖြစ်တော့မြတ်စွာဘုရားဒီအကျိုးကိုကြည်ရွယ်ပြီးတော့ကိုယ်ပိုင်ပစ္စည်းအစ်စ်မှန်ပြီဖို့အတွက်ဟောကြားထားပါတယ်ကိုယ်ပိုင်ပစ္စည်းအစ်စ်မှန်ကိုယ့်အတွက်အသုံးတည့်မဲ့ပစ္စည်းအစ်စ်မှန်ကိုသိလို့ရှိရင်မကောင်းတဲ့အကုသိုလ်၊သူများတတ်တာ၊သူများဥစ္စာခိုးတာ၊သူတစ်ပါးရဲ့အိမ်ယာတွေကိုဖျက်ဆီးတာ၊မူသားစကားပြောတာ၊တေရက်တောက်တာစတဲ့အကုသိုလ်ဒုစရိုက်အလုပ်တွေဒီကံတွေကိုမိမိကိုယ်ပိုင်ပစ္စည်းအတွက်မယူပြတော့ဒါနသီလဘာဝနာလုပ်တဲ့အခါမှာလည်းပဲအရေးအတွက်တဲ့အရေးအသွေးကိုဦးစားပေးတတ်တဲ့ပုဂ္ဂိုလ်မျိုးဖြစ်သွားနိုင်ပါတယ်ဒီလိုမှနားမလည်ဘူးဆိုလို့ရှိရင်ဒါနပြုလို့ရှိရင်လည်းပဲအရေးအတွက်ကိုဦးစားပေးတယ်။တိလာဆောက်တည်လို့ရှိရင်လည်းပဲငါတို့ကရက်ပေါင်းဘလောက်ဆောက်တည်တယ်စသဖြင့်အရေးအတွက်ကိုဦးစားပေးတတ်တယ်။တရားဘာဝနာအထုတ်လို့ရှိရင်ငါတို့ကတစ်နှစ်ကိုဘယ်နှကြိမ်တရားဝင်လာဆိုပြီးတော့ရက်အရေးအတွက်ကိုပဲဦးစားပေးတတ်တယ်။အနစ်တာရဖြစ်တဲ့အရေးအသွေးကိုဦးစားမပေးတတ်ပဲရှိတတ်တယ်တဲ့။ ဒါကြောင့်မို့ကိုယ်ပိုင်ပစ္စည်းအစ်စ်မှန်သိသွားရင်အရေးအတွက်ဟာအဓိကမဟုတ်ဘူးအရေးအတွက်ဟာအဓိကပဲဆိုတာအလုံးနားလေသဘောပေါက်ပြီးတော့အရေးသွေးကောင်းတဲ့ကိုယ်ပိုင်ပစ္စည်းတွေကိုပဲစုဆောင်တက်သွားပါတယ်ဒီအကျိုးကိုရည်ရွယ်ပြီးတော့မြတ်စွာဘုရားကတတဓမ္မတုံမှာယဟန်တမဏိတွေသီလရှင်တွေပြဝိုက်ပြီးတော့ယူလို့ချင်းလူတကာတဓမ္မအမျိုးသားအမျိုးသမီးတွေနေ့စဉ်ဆင်ကျင်ရမယ့်ထဲမှာကိုယ်ပိုင်ပစ္စည်းအစစ်မှန်ဆိုတာဘာလဲဆိုတာဒါလေးတွေမြတ်စွာဘုရားကဆင်ကျင်ပြီးတော့စဉ်းစားစေခြင်းနဲ့ဉာဏ်ပညာနဲ့တက်ဝင်ပြီးတော့သိစေခြင်းနဲ့ပေါ့ဒါကြောင့်မို့အဲ့ဒီ၄စဉ်ဆင်ခြင်ရမယ့်တရား၁၀ပါးထဲမှာမြတ်စွာဘုရားကကိုယ်ပိုင်ပစ္စည်းအစစ်မှန်ဖြစ်ကြောင်းကိုယ်ပိုင်ပစ္စည်းအစစ်မှန်ဆိုတာဘာလဲဆိုတာသိစေခြင်းနဲ့အတွက်၄စဉ်ဆင်ခြင်ပေးပါတဲ့ကမ္မတကောမိကမ္မဒါယတောကမ္မယောနိကမ္မပန္တုကမ္မပဋိသရဏောယံကမ္မံကရိတာမိကလျာဏံဝါပပကံဝါတတကမ္မတာထာယာရောဝိတ္တမိတိပပစီတေနာပိဏံပစ္စဝခိတပံအဟံငါတိကမ္မတကောကံသာလင်ကိုပိုင်ဥစ္စာရှိတိကမ္မတာယာရောကံပိယတောမွေကုခံရတိကမ္မာယောနိကံဟုသောအကြောင်းရှိတိကမ္မာပန္တုကံဟုသောဆွေမျိုးရှိတိကမ္မာပဋိသရဏောကံဟုသောလေလျောင်းရာရှိတိအံမိဖြစ်ပါတကားကလျာဏဝါကောင်းတည်မူလီဖြစ်သောပါပကံဝါမကောင်းတည်မူလီဖြစ်သောယံကမ္မံကျင်ကံကိုကရိတာမိပြုလိုက်အံတတကမ္မတ္တထုကံကောင်းကံတို့အမျိုးမျိုး၏ဒါယာတော်မွေကံသည်ဝိတာမိဖြစ်ရမှာပါတကားဤတည်းဤအကြောင်းကိုပပစီဒေနသာသနာဝန်တံယံတမဏိတိအဘိနံနေစဉ်မပြတ်ပစ္စဝကိတ္တပံဆင်ခြင်းသင့်ဆင်ခြင်းတိုက်ပါပေ၏ဤတိသူဘဂဝါသုံးလောကထိုတာရှင်တော်မြတ်ဗျာသည်အဝောစာကရုဏာရှိသောပညာအခြင်းဟောကြားတော်မူခဲ့ပါသည်တည်းမြတ်စွာဘုရားကပပတိဒေနာသာသနာဝန်ထမ်းယဟန်တာမဏိတိအဘိနံနေခြင်းမပြတ်ပစ္စဝကိတပံဆင်ခြင်းသင့်ဆင်ခြင်းတိုက်ပါသည်တဲ့အထူးအထူးအဖြစ်တော့ယဟန်တော်တွေကိုပေါ်ကြားခဲ့တဲ့တရားပါအဲ့တော့ယဟန်တော်တွေဟာနေ့စဉ်ဆင်ခြင်ရမယ်ဆိုတော့သာသနာနယ်ဝင်ဖြစ်တဲ့ခုခေတ်မှာသီလရှင်တွေလည်းပဲနေ့စဉ်ကိုဆင်ခြင်ရမယ်နောက်ပြီးတော့လူတကာတကာမတွေလည်းပဲဆင်ခြင်တဲ့တရားတွေပဲဘလို့ဆင်ခြင်ရမှာလဲဆိုတော့အဘိနံနေ့စဉ်မပြတ်တဲ့တရက်မပြတ်ဒီလိုတွေးတောပြီးတော့စဉ်းစားဆင်ခြင်ပါတဲ့အမှတ်တမဲ့ဘဝကိုမကုန်ဆုံးစေပါနဲ့အဲ့တော့ဘလို့ဆင်ခြင်ရမလဲဆိုတော့အဟံငါတိကမ္မတကောကံသာလင်ကိုပိုင်ဥစ္စာရှိတိကမ္မဒါယတောကံပိယတောမွေကုခံရတိကမ္မယောနိကံသောကြောင့်ရှိတိကမ္မဗန္တုကံသောဆွေမျိုးရှိတိကမ္မပဋိသရဏောကံသောလေရလျာရှိတိအံမိဖြစ်ပါတကားတဲ့ကိုကိုကိုနေ့စဉ်နေ့စဉ်တရက်အနည်းဆုံးတစ်ချိန်လောက်တော့ဆင်ခြင်ပေးပါတဲ့ကမ္မတကောကံသာလင်ကိုပိုင်ဥစ္စာရှိတိတဲ့ကိုယ့်ရဲ့ကိုယ်ပိုင်ပစ္စည်းအစစ်မှန်ဆိုတာဘာတရားလဲဆိုရင်မြတ်စွာဘုရားကကံတရားပါပဲတဲ့ကိုကဒီဘဝမကောင်းတာလုပ်ရင်မကောင်းတဲ့ကံတွေဟာနိဗ္ဗာန်မမျက်မှောက်မပြုသေးပါဘူးဆိုရင်နောက်ဘဝထိလိုက်ပြီးတော့အကျိုးပေးပါတယ်ကောင်းတဲ့ကံမကောင်းတဲ့ကံကောင်းတာလုပ်ရင်ကောင်းတဲ့ကံမကောင်းတာလုပ်ရင်မကောင်းတဲ့ကံတွေဟာဒါကိုယ်ပိုင်ပစ္စည်းအစစ်မှန်လေတဲ့အဲ့တော့ကြောင်းမြန်ပြန်လိုက်ပေါ့မြတ်စွာဘုရားကကမ္မတကောလူတယောက်မှာကိုယ်ပိုင်ပစ္စည်းအစစ်မှန်အာထာယာအစစ်မှန်ဆိုတာကံသာလင်ဖြစ်တယ်ကံတရားဖြစ်တယ်ကောင်းတဲ့ကံမကောင်းတဲ့ကံကံလည်းပဲနှစ်မျိုးရှိတယ်ဒီကံနှစ်မျိုးသာလင်ကိုယ်ပိုင်ဥစ္စာပစ္စည်းဖြစ်တယ်ဆိုတော့ကြောင်းမြန်ပြန်ကြည့်လိုက်ဘာတွေဟာကိုယ်ပိုင်ပစ္စည်းအစစ်မှန်မဟုတ်ဘူးလဲဆိုတော့လူတွေထင်နေကြတဲ့ပစ္စည်းဥစ္စာတွေဒါတွေကကိုယ်ပိုင်ပစ္စည်းအစစ်မဟုတ်ဘူးဆိုတာကြောင်းမြန်ပြန်ကြည့်လိုက်ပေါ်လွင်ပါတယ်အဲ့တော့ကိုယ်ပိုင်ပစ္စည်းအစစ်မှန်ဆိုတာကံတရားကောင်းတဲ့ကံမကောင်းတဲ့ကံဆိုတာနဲ့တကြိမ်လေလူတွေထင်နေကြတဲ့ငါပစ္စည်းငါဥစ္စာဆိုပြီးတော့စုနေကြတဲ့အိမ်ကြီးယာရီရွှေတွေငွေတွေဒါတွေကကိုယ်ပိုင်ပစ္စည်းအစစ်မှန်မဟုတ်ဘူးနောက်ပြီးတော့မိမိတို့ယာဓုအာဏာယာထားတဲ့ယာဓုအာဏာတွေရှိလို့ရှင်ကိုယ့်အတွက်အာကိုရာဖြစ်တယ်အဲ့တော့အာကိုရာအစစ်မှန်ယာဓုအာဏာတွေဖြစ်သလားမဖြစ်ပါဘူးနောက်ပြီးတော့အာကိုရာစစ်မှန်မြတ်စွာဘုရားကံတရားဆိုတာနဲ့အာကိုရာစစ်မှန်ဟာယာဓုအာဏာလည်းမဟုတ်ဘူးပစ္စည်းဥစ္စာရွှေတွေငွေတွေအိမ်တွေယာတွေအားလည်းပဲအာကိုရာစစ်မှန်မဟုတ်ဘူးနောက်တစ်ချက်ကဘာလဲဆိုတော့ကိုယ်သားတွေသမီးတွေဇနီးတွေခင်ပွန်းတွေမိဘတွေဒါတွေရွှေတွေမျိုးတွေရှိကြတယ်ဒါတွေဟာတော့တကယ်ကိုယ်ပိုင်ပစ္စည်းအစစ်ဖြစ်ပါသလား တကယ်အာကိုရအာခါရအစစ်အမှန်ဟုတ်ပါသလားဒါဒီလည်းပဲမဟုတ်ဘူးမြတ်စွာဘုရားကမ္မတကောတဲ့ကံနာတွေကိုယ်ပိုင်ဥစ္စာရှိတယ်ကမ္မပရိတ္တရဏောကံဥတော်လေးလျောက်ရာအာကိုစီရာရှိတယ်ကမ္မဗန္တုကံနာတွေဆွေမျိုးအစစ်ရှိတယ်လို့မြတ်စွာဘုရားကဒါလေးကိုနေ့စဉ်ဆင်ခြင်ပေးပါတဲ့ဆင်ခြင်ပေးတော့ဘာဖြစ်လဲဆိုတော့စီပွားဥစ္စာကိုအကြောင်းပြုပြီးတော့အာကုတ္တရီဖြစ်မဖြစ်တော့ဘောမဖြစ်အောင်ထိန်းနိုင်သွားတယ်နောက်ပြီးတော့ญาติวานาริအကြောင်းပြုပြီးတော့လည်းပဲအကုသိုလ်တွေမလုံဖြစ်တော့ဘူး။တားရတမီးတွေရဲ့ပညာတတ်မှု၊လိမ္မာမှု၊ကျွမ်းကျင်မှု၊စီးပွားရှာနိုင်မှုဒါတွေကိုအကြောင်းပြုပြီးတော့လည်းပဲမာနတရားတွေ၊ဒေါသတရားတွေ၊လောဘတရားတွေမဖြစ်တော့ပယ်ပြီးသားဖြစ်သွားတယ်။ဒါတွေကကိုယ်ပိုင်မဟုတ်ဘူးဆိုတာဉာဏ်ထဲမှာမြတ်စွာဘုရားကသိသိချင်းလို့ဟောတာပါ။အဲ့တော့နည်းနည်းလေးစဉ်းစားကြည့်လိုက်လို့ရှိရင်မြတ်စွာဘုရားရဲ့တရားတော်ဟာသိကြပါတယ်။ဘုန်းကြီးတို့ခုခေတ်မှာကိုယ်ပိုင်ပစ္စည်းအစစ်မှန်လို့ထင်နေကြတယ်ကိုယ်ပိုင်အာကိုရာအစစ်မှန်လို့ထင်နေကြတယ်ယာဓုအာနာတွေကြည့်လိုက်ပေါ့ဒီနေ့ယာဓုအာနာရှိပြီးတော့နောက်ရက်မှာယာဓုအာနာမဲသွားပြီဆိုရင်ကိုယ့်ဘုံမှာလေးစားတဲ့ပုံကိုယ်တွေချက်ချင်းကျော်သွားပါတယ်ဒီနေ့လောက်ဆိုလို့ရှိရင်ပို့ပြီးတော့သိတာတယ်ကိုယ်ကယာဓုအာနာရှိစဉ်ကမတရုံမတရားတွေသူများဘုံမှာဖိနှိပ်ချုပ်ချယ်မှုတွေမေတ္တာတရားကင်းခဲ့လို့ရှိရင်ဘုန်းကြီးတို့ယာဓုမရှိတဲ့နေ့မှာအင်မတန်မှမျက်နှာငယ်ပြီးတော့အောက်တန်းကြရပါတယ်အဲ့တော့အာကိုရာစစ်ဟာယာဓုအနာဟုတ်ပါသလားဒီဘဝတောင်မသေးကြပါဘူးသေသွားလို့ရှိရင်လည်းပဲခွန်ကြီးတို့ဒီယာဓုအနာဆိုတာထားပစ်ခဲ့ရတာမသေးခင်မှာလည်းပဲသေကြတဲ့အရာတွေမဟုတ်ဘူးခဏတစ်ပြုတ်ပဲခွန်ကြီးတို့အနန္တဒုရိယမကြီးရတော့သမုဒ္ဒရာထဲမှာတက်လာတဲ့ရေဘွက်ပမာပါပဲတဲ့ဒီယာဓုအနာတွေဆိုတာတကယ်တော့မမောစရာဘာမှနှစ်သာရမရှိပါဘူးတချိန်မှာစွန့်ပစ်ထားကြရမှာလေအာကိုရာစစ်မဟုတ်ဘူးတဲ့အဲ့ဒီလိုဆိုရင်ရောပစ္စည်းဥစ္စာတွေကရောကိုယ်ပိုင်ပစ္စည်းအစစ်အမှန်တကယ်ဟိုပဲကိုယ်ပိုင်ပစ္စည်းအစစ်မှန်ဖြစ်ပြီးတော့အာကိုရာစစ်ဖြစ်ပါသလားဒါလေးကိုစဉ်းစားကြည့်ပေါ့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေဖြစ်နေတော့သိနေတော့နည်းနည်းလေးပြောလိုက်ရင်ဟိုပဲကိုယ်ပိုင်ပစ္စည်းအစစ်မှန်မဟုတ်ဘူးဆိုတာသိတာပါတယ်ဘာဖြစ်လို့လဲဆိုတော့ကိုယ်ကျမ်းမာရေးခြေနေရယောဂါတွေဆွဲလာပြီးဆိုရင်နောက်ပြီးတော့ဒီတဘဝကိုစွန့်ပြီးတော့နောက်ဘဝသွားတော့မယ်ဆိုရင်ပစ္စည်းဥစ္စာတွေဟာဘုန်းကြီးတို့ကိုယ်နောက်ပါမလာပါဘူး။နောက်ဆုံးခရိုင်ရိုင်းပြောလို့ရှိရင်ပစ္စည်းဥစ္စာတွေကကိုယ်သေးတဲ့သုတ်တန်ထိတောင်းလိုက်ဖို့ပေါ်မရပါဘူး။အိမ်ထဲကနေပြီးတော့အခန့်သားနေခဲ့ကြပါလေ။ကိုကတော့ဘယ်လိုဆွဲလန်းလဲ။ငါပစ္စည်းငါဥစ္စာဆိုပြီးတော့အသက်ရှင်စင်မှာတချို့ဆိုရင်မတော်မတရားတွေနဲ့စီးပွားရေးရှာကြတယ်။သူများကြီးကြီးကြီးငယ်ကြမှာကိုစီးပွားဖြစ်မယ်ဆိုလဲလုံးကြတယ်။ကိုကတော့မြင်လို့လည်းရတာဒီပစ္စည်းဥစ္စာတွေမရှိလို့မဖြစ်ဘူးဆိုပြီးတော့ရရှာပွေပြီးတော့ရလာလို့ရှိရင်လည်းပဲဒီကံတတားတွေထဲသိမ့်ဗန်နေမှာလုံကြုံအောင်ထားသူများတွေမသိအောင်မြည်ကြည့်တဲ့ပြုတ်အမျိုးမျိုးကိုကနေပြီးတော့ငါပစ္စည်းငါပစ္စည်းလို့တော့တွေ့တာကြတာပဲပစ္စည်းကကိုယ့်ပုံမှာတွေ့တာပါရဲ့လားဒါလေးစဉ်းစားကြည့်ပါကိုယ်ပိုင်ပစ္စည်းအစစ်မှန်အကူရာအစစ်မှန်မဟုတ်ဘူးဆိုတာမြတ်စွာဘုရားကသိသွားလို့ရှိရင်ဒီပစ္စည်းတွေကိုရှာရတဲ့အခါမှာမတရားတစ်ဖြင့်မရှာတော့အကုသိုလ်တွေနေသွားအောင်လို့မြတ်စွာဘုရားကပပစီတေနာသာသနာဝန်ထမ်းယဟန်တာမဏေတိအဘိနံနေခြင်းမပြတ်ပစ္စဝကိတဗံဆင်ခြင်းတင့်ဆင်ခြင်းတိုက်ပါသည်တဲ့နေခြင်းတစ်ချိန်လေးတော့ဆင်ခြင်းပေးလိုက်ပါမအားလို့လို့ဒီလိုကြောင်းမပြနဲ့မိမိတို့အိတ်ရာဝင်ငါးနီးဖြစ်ဖြစ်အိတ်ရာကထခါစားပဲဖြစ်ဖြစ်နေလေနေခြင်းအနာယူခြင်းမှာပဲဖြစ်ဖြစ်အော်ငါတို့တကယ်ယူသွားရမှာကပစ္စည်းဥစ္စာတွေမဟုတ်ဘူးငါတို့ကသာလေမတရားတော့တရားတော့တချို့ပုံကိုယ်တွေဆိုရင်ရှားကြတယ်။ကိုကဗုဒ္ဓဘာသာဝင်ဖြစ်နေတော့တရားတော့နီးလည်းပဲရှားကျဲဆိုရင်တော်သေးတယ်။တချို့ဆိုရင်ဗုဒ္ဓဘာသာဝင်လည်းမဟုတ်ဖြစ်ပေမဲ့လို့မီယိုမလာဖြစ်နေတော့မတရားတဲ့ဖြင့်စီးပွားရေးတွေရှားပြီးတော့ငါပစ္စည်းငါပစ္စည်းနဲ့တုံးသက်ကြတယ်။ဒီပစ္စည်းတွေကကိုယ်သေးလို့ရှိရင်နောက်ဆုံးမှာသုတ်တန်ထိတောင်လိုက်နှုတ်ဆက်ဖို့မရဘူးတဲ့အင်မတန်ရိုင်းတဲ့ပစ္စည်းတွေ။ဒါရင်မဲလားဆိုတော့မဟုတ်သေးဘူး။ကိုယ်ကပစ္စည်းကိုမမမုံမုံနဲ့တင်ထားတယ်။ဒါဝင်ဘုန်းကြီးတို့ရန်သူတွေကလည်းဝိုင်းနေတာပဲ။ဘုန်းကြီးတို့စာလို့ပြောရင်တော့ရန်သူမျိုး၅ပါးပေါ့။ရန်သူမျိုး၅ပါးမိရန်သူကြီးကလည်းပဲငါတို့လည်းပဲဆိုင်နာပဲဆိုပြီးတော့ကိုကငါပစ္စည်းငါပစ္စည်းလို့တတိတွေမေးပြီးတော့တရားမေးပြီးတော့တင်ပိုက်နေတာ။ရေရန်သူမိရန်သူကြီးတွေကလည်းဝိုင်းနေတာပဲ။တကယ်လို့မီးလောင်လိုက်လို့ရှိရင်မိရန်သူကအကုန်လုံးယူသွားတဲ့အခါမှာတချို့စိတ်မထိန်နိုင်ဒီဘဝမှာပဲအုံနောက်တွေပါပြီးပြက်ပြီးတော့ယူသွတ်သွားနိုင်ပါတယ်။အဲ့တော့မီးရန်သူနဲ့လည်းပဲဆိုင်တဲ့ပစ္စည်းပုံဆိုင်ပစ္စည်းကိုကိုယ်ပိုင်ပစ္စည်းလို့ထင်ကြတယ်။အာကိုရာစစ်မှန်ခဏတာလေးကိုပဲထာဝရလို့ထင်နေကြတာတဲ့။ဒါကြောင့်မြတ်စွာဘုရားအဟံငါတိကမ္မတကောကံတာလင်ကိုယ်ပိုင်ဥစ္စာရှိသည်။ကမ္မပဋိတရဏောကံတော်လေလျောင်းရာအာကုအာခထာဇေယရှိသည်အမိဖြစ်ပါတကား။ဒီလိုရှင်းရှင်းကြည့်လိုက်ပါတဲ့။ နောက်ပြီးတော့ရေရန်သူတွေခွန်ကြီးတို့လွန်ခဲ့တဲ့2008ခုနှစ်မေလ2ရက်နေ့ကတိုက်ခတ်သွားတဲ့နာကိမုန်တိုင်းကြီးလိုက်ပေါ့ကနေ့ပစ္စည်းဥစ္စာချမ်းသာနေပြီမဲ့လို့နာကိမုန်တိုင်းဖြစ်ပြီးနောက်ရက်မှာပစ္စည်းတွေအလုံးပြောင်းသွားပြီးတော့အသက်ပါဆုံးရှုံးရတဲ့ပုံစံတွေအများကြီးဒါတွေကကိုယ်ပိုင်ပစ္စည်းဥစ္စာမဟုတ်ဘူးဆိုတာသက်သေပြနေတာပါနောက်ပြီးတော့ခွန်ကြီးတို့တခိုးတမရန်သူတွေသူတို့ကလည်းပဲခွန်ကြီးတို့ခုခဲ့မှဆိုရင်စီပေါ်ရေးတွေကကြက်တဲလာတော့ဖုန်ကြီးတနေ့ကဂျာနယ်တခုဖတ်လိုက်တဲ့မန္တလေးမြို့မှာတစ်နှစ်အတွင်းကိုပဲဆွဲကြိုလှုပ်ပြီးတော့ဖြတ်ပြေးတာတွေဆိုင်ကယ်နဲ့ဖြတ်ပြေးတာတွေအများကြီးဖတ်လိုက်ရတယ်။အဲ့တော့ဘာလဲဆိုတော့တခိုးတမရန်သူတွေရာလည်းပဲဝိုင်းနေတာပဲ။ဒီနေ့ကိုယ်ပိုင်ပစ္စည်းဖြစ်ပေမဲ့ဒီနေ့မှာသူများလက်ထဲပါရင်ပါတာပစ္စည်းရတော့မငင်းဘူး။ဘု து လက်ထဲမှာနေမယ်ဘု து လက်ထဲမှာမနေဘူး။သူတို့ကတော့တန်ရုံးရှင်ခက်ခင်းခင်းပဲကိုကတော့ငါပစ္စည်းလို့တွေးတာနေတာ။ဒါကြောင့်မို့ရေရန်သူ၊မီးရန်သူ၊တခိုးတမရန်သူနောက်ပြီးတော့မတရားသဖြင့်တင်ပိုက်တဲ့အာဏာပိုင်တွေနဲ့တွေ့ရင်လည်းပြည်သူပိုင်သိမ်းခံရရင်လည်းပါသွားနိုင်တာပဲ။နောက်ဆုံးမှာရန်သူမျိုးတွေကအပြင်ပမှမရှိဘူးဆိုရင်ကိုယ့်ရဲ့သားရင်သမီးရင်တွေဆွေမျိုးရင်တွေကအလောင်းစားတွေလှုပ်ပြလို့မွေးကံစိုးသားစုသမီးစုတွေကမောက်တာတွေလှုပ်ပြလို့မူရစေဝါဆွဲလို့စသည်ဖြင့်သုံးချုံခိုးပြီးတော့ပြစ်လိုက်လို့ရှိရင်လည်းပစ္စည်းဆိုတာကုန်သွားတာပါပဲတဲ့။ဒါကြောင့်မို့ကိုယ်ပိုင်ပစ္စည်းအစ်စ်မှန်ဆိုတာယာရုအာဏာလည်းမဟုတ်ဘူး။နောက်ပြီးတော့ဒီပစ္စည်းဥစ္စာတွေရာလည်းပဲကိုပိုင်ပစ္စည်းအစ်စ်မှအာကိုအားထရာအစ်စ်မှမဟုတ်ဘူးတဲ့။နောက်ဆုံးကိုဆုံးလို့ရှိရင်တုတ်တန်တော်လိုက်ပြီးတော့နှုတ်ဆက်ပေါ်မရဘူးဆိုပြီးတော့မြတ်စွာဘုရားကဒီသဘောလေးတွေကိုဆင်ခြင်စေခြင်းလား။ဘာဖြစ်လို့လဲမဟုတ်တဲ့အကုသိုလ်တွေလုံးမိမှဆိုလို့။နောက်ပြီးတော့မြတ်စွာဘုရားကဘာလဲဆိုတော့ဘုန်းကြီးတို့စဉ်းစားကြည့်လိုက်လို့ရှိရင်တချို့ကသားတွေသမီးတွေမိသားစုတွေဆွေတွေမျိုးတွေဇနီးတွေခင်ပွန်းတွေသူမရှိရင်မဖြစ်ဘူးဆိုပြီးတော့ဒါတွေကိုအကူအထရာအစ်စ်မှန်ဒီလိုပဲပြန်ပြီးတော့တချို့ရည်မှန်းပြီးတော့ယုံကြည်နေရကြတယ်ဒါတွေကလည်းတကယ်အစ်စ်မှန်မဟုတ်ပါဘူးမွေးဖွားလာတဲ့ပုဂ္ဂိုလ်တယောက်ဒီသေတယ်ဆိုတာဘာမှမဆန်းပါဘူးဘုန်းကြီးတို့ပစ္စည်းဥစ္စာဝတ္ထုတခုလည်းပဲဖြစ်လာရင်နောက်ဆုံးပြတ်တာလည်းအဆုံးသတ်တယ်နောက်ဆုံးအင်မတန်မှတန်ဖိုးကြီးမှတဲ့ဖရာယရနာဆိုတဲ့မြတ်စွာဘုရားတောင်းမှတတ်တော်80ပြည့်တဲ့နေ့မှာပရိနိဗ္ဗာန်ဆံရသေးတာပဲအဲ့တော့ဘုန်းကြီးတို့ဒီနေ့ဒီသာသမီတွေလည်းပဲလိမ္မာရေးချာရှိတယ်ဆိုရင်ဒီတဘဝတာအတွက်တော့အာကိုရအာထာရဖြစ်ပါတယ်တဲ့သို့တော့ဘာဖြစ်တယ်လဲဘုန်းကြီးတို့သေသွားပြီဆိုတာနဲ့တကယ်နဲ့နောက်ဘဝခီးဆက်ကြပြီဆိုရင်ဘာဖြစ်မလဲဒီသားတွေသမီးတွေဆိုတာလည်းပဲတကယ်အာကိုအာထာရစစ်မဟုတ်ပါဘူးတဲ့သူတို့ကတော့ဆွေမျိုးဆိုတဲ့သဘောနဲ့ကျေးဇူးတရားသဘောအနေနဲ့တုတ်တန်ချီတော့လိုက်ပြီးတော့ငိုကြွေးဖို့ရပါသေးတယ်ဝမ်းနည်းဖို့ရပါသေးတယ်ပစ္စည်းဥစ္စာနဲ့စာရင်တော့တော်ပါသေးတယ်တဲ့သို့တော့သုတ်တန်ဟိုဘက်မှာတော့သူတို့လည်းပဲလိုက်မလာပါဘူး။ဘာတွေပါမလဲဆိုတော့ကိုလုံးခဲ့တဲ့မကောင်းတဲ့ကံမကောင်းတဲ့ကံတွေရှိတဲ့ပုဂ္ဂိုလ်ကမကောင်းတဲ့အပေလေးပါငရေတရိစ္ဆာန်ပိတာသူတကယ်ဒီဘုံတွေကိုခရီးဆက်ကြတာပဲ။အင်မတန်ကုသိုလ်မြင့်မြတ်တဲ့ပုဂ္ဂိုလ်တွေကြဒီဘဝမှာနိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့ဘုံစင်္ကြန်အရိယာတွေနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုသွားကြတယ်နိဗ္ဗာန်ကိုမျက်မှောက်မပြုသေးပါဘူးဆိုလို့ရှိရင်လူပြည်နဲ့ပြည်စတဲ့သုက္ကတိဘုံတွေကောင်းတဲ့ကံရှိတဲ့ပုဂ္ဂိုလ်တွေကကောင်းတဲ့ဘုံကိုခီးဆက်ကြတယ်တဲ့အဲ့ဒီအချိန်မှာဘယ်သားဘယ်သမီးမှမပါပါဘူးတဲ့အဲ့တော့ဘုန်းကြီးတို့သားသမီးဆိုတာတကယ်အစ်စ်မှန်ဘုန်းကြီးတို့အကူအထရာမဟုတ်ပါဘူးတဲ့ဘုန်းကြီးတို့ဘာနဲ့တူတယ်လဲဆိုတော့ဘုန်းကြီးတို့လွန်ခဲ့တဲ့ဒီလတုန်းကတဘူတွဲလတုန်းကအောက်ပြည်ဧရာဝတီတိုင်းနာဂစ်ကိုသွားတဲ့အခါမှာဘိုလ်ကလေးမြစ်ထဲမှာဒီပင်မောတွေပါတွေစီးတဲ့အခါမှာရေကြီးရခက်ကြမ်းကြမ်းနဲ့ပေရာပင်တွေတုံနေတိုင်းနေလာပြီးတော့စုနေကြတာတွေ့ရတယ်။လေတိုက်လိုက်တဲ့အခါမှာလာပြီးတော့စုလိုက်စုပြီးတဲ့အခါမှာဘာဖြစ်လဲလေကြောင့်ပဲတစ်ခါပြန်ပြီးတော့ပွဲသွားလိုက်တယ်ဒီလိုပါပဲ။ဒီဘဝမှာလာပြီးတော့သူကဇနီးသူကခင်ပွန်းသူကမိဘသူကသားသူကသမီးဆိုပြီးတော့လာပြီးတော့ဖြစ်တာဟာခွင်တို့မြစ်ထဲပင်လေထဲမှာလေတိုက်လိုက်တဲ့အခါမှာဗေဒာတိုက်လေးတွေတစ်တီတုံးနေလာပြီးတော့ခဏတစ်ချို့လာစုတာနဲ့တူပါတယ်ဒီဘဝမှာတစ်ချိန်ကျရင်လေတိုက်လိုက်တဲ့အတွက်ဒီဗေဒာတွေတစ်တုံးနေပါတည်းဟာသူ့အတူတစားစီလွင့်မျောပုံတူပဲဘုန်းကြီးတို့ကံကြမ္မာဆိုတဲ့ဒီကံတရားကုံသွားတဲ့အခါမှာသူ့ကံလျောက်ပဲကောင်းတဲ့လူပုဂ္ဂိုလ်ကသာသမီတွေကကောင်းရင်သာသမီတွေကကောင်းတဲ့ပုံဖြစ်မိဘကကောင်းရင်မိဘကကောင်းတဲ့ပုံဖြစ်ဒီထဲမှာအကုသိုလ်တရားများပြီးတော့စိတ်ထားမပြူစင်ကြတဲ့ပုဂ္ဂိုလ်ဟာဒီဘဝမှာမိသားစုဖြစ်နေလာလို့သူ့ရဲ့မကောင်းတဲ့ကံဟာပေတဲ့အခါမှာခွဲထုတ်ပြီးတော့အပေလေးပါးကိုယောက်သွားတယ်နောက်ဆုံးတော့ကံစီမံတဲ့အတိုင်းဖြစ်ရတာပဲတဲ့ဒါကြောင့်မြတ်စွာဘုရားကကမ္မပဋိသရဏောကံတော်လေလျောင်းရာအကုရာအာထာစီရာရှိသည်အံမီဖြစ်ပါတကားတဲ့ဆွေမျိုးသားသမီး မိဘတွေသားသမီးတွေဆိုတာခဏတစ်ဖြုတ်လာပြီးတော့လေတိုက်လိုက်လို့လာပြီးတော့စုတာဒီဘဝမှာလာပြီးတော့သားရဲ့သမီးရဲ့ဖြစ်ပေမဲ့ရှေးဘဝတုန်းကလည်းပဲဒဇိန်တွေဖြစ်ခြင်းဖြစ်ခဲ့မှာနောက်ခီးသွားတဲ့ကံမှာလည်းပဲဒါရီကဒဇိန်ဆန်ဆန်ပြန်ပြီးတော့ဖြစ်သွားမှာအဲ့တော့တွေးဆုံတဲ့အခိုက်မှာဘာနဲ့ဥပမာတူတယ်လဲဆိုတော့ဘုန်းကြီးတို့ခီးသွားတဲ့ခါပေါ့နော်ဇံကုန်ကိုသွားတဲ့ယထာဘုံမှာဖြစ်ဖြစ်ကားဘုံမှာဖြစ်ဖြစ်ခီးတူတူစုပြီးတော့သွားကြတယ်။သွားတဲ့အခါမှာရံကုန်ရောက်တဲ့ကလိုတဲ့ခီးရောက်တဲ့ကကိုလန်းကိုသွားကြတယ်လို့ပဲ။ဒီဘဝမှာလာပြီးတော့ခွန်ကြီးတို့လူဖြစ်ပြီးတော့မိသားစုလိုက်။ตาရဲ့သမီးရဲ့ဇနီးရဲ့ခင်ပွန်းရဲ့မိဘရဲ့ဖြစ်ကြတာဟာကားဘုံမှာလာပြီးတော့ခိတ္တခဏလေးဆုံရနာနဲ့တူပါတယ်။အဲ့ဒီဆုံတဲ့ခိုက်မှာမလုပ်မလဲ။ကောင်းတဲ့ပြန်လေးတွေယူသွားရတာပဲ။ตาသမီးတွေဘုံမှာကိုကမိဘကိုတရားခြေပွန်းပြီးတော့သူတို့ပညာတတ်အောင်သူတို့လိမ္မာရေးချရှိအောင်သူတို့ဘဝမှာခိုင်ခိုင်မြဲမြဲတက်တည်ရှိရှိရှောက်လန်းနိုင်အောင်ဒါမျိုးတွေတွေလုပ်ပေးပြီဆိုရင်တာသမီးကိုအကြောင်းပြုပြီးတော့ကိုယ်မှာစိတ်စေတနာကံတရားတွေကောင်းသွားပြီဆိုရင်အဲ့ဒီကံတရားတွေကနောက်ဘဝပါသွားတော့တာတာသမီးကိုယ်တိုင်ကတော့လိုက်မပါနိုင်ပါဘူးဒီလိုမှမဟုတ်ပဲနဲ့တာသမီးကိုအကြောင်းပြုပြီးတော့ကိုကနေမဟုတ်တဲ့မတရားတွေစီးပွားရေးရှာတယ်ငါသားအတွက်ငါသမီးအတွက်ဒီလိုပုံကိုယ်တွေလည်းလောကမှာအများကြီးရှိသေးတာပဲအဲ့သူတို့တည်သွားပြီဆိုလို့ချင်းတာသမီးတွေကသူတို့နောက်မလိုက်ပါဘူးတာသမီးကိုအကြောင်းပြုပြီးတော့စီးပွားရေးမတော်မတရားရှာခဲ့တဲ့အကုသို့ကံတွေကသူ့နောက်လိုက်ပြီးတော့သူဟာအပေပုံခီးကိုခီးဆက်ရတာပဲအဲ့တော့စီးပွားရှာတဲ့ကံမှာမကောင်းတဲ့ကံကောင်းတဲ့ကံတွေဟာဘုန်းကြီးတို့ကိုယ်ပိုင်ပစ္စည်းဖြစ်သွားတယ်တာသမီးတွေကကိုယ်ပိုင်ပစ္စည်းအစ်စ်မဖြစ်ဘူးသူတို့ကိုကြွေးတယ်ဆိုရင်သူတို့ဝိုင်းပြီးတော့စားကြမှာပဲသို့တော့ခံရရှိပြီဆိုရင်တန်တရာမှာကိုယ့်အကူပဲခံရပါတယ်ဒါကြောင့်ခွန်ကြီးတို့ခရီးသွားတဲ့အခါမှာကားပေါ်မှာအချင်းချင်းမိတ်ဆွေဖွဲ့ပြီးတော့တူဦးကိုတူဦးကူညီကြတယ်လို့ပဲတန်တရာခရီးသွားတဲ့အခါမှာဒီဘဝမှာမိသားစုဖြစ်နေလာဖြစ်တဲ့အခါမှာသာသမီတွေလည်းပဲမိဘစိတ်ချမ်းသာမိဘကုသိုလ်ရအောင်ဝိုင်းပြီးတော့ဝန်ခွန်ကြီးတို့ပြုတ်လုပေးရတာပဲယနေ့တက္ကမကြီးတော်ဦးမွေးနေ့လုံးမယ်ဆိုတော့သားရဲသမီးတွေဝိုင်းပြီးတော့ဝေယဝေဆာလုပ်ကြဝိုင်းပြီးတော့ကုသိုလ်လုပ်ကြအကြောင်းကိုရောက်အဖြစ်အောင်တနိုင်နဲ့မြဝိုင်းဝန်ပန်ပိုးကြသီလတွေစောင့်တည်ပြအောင်တရားတွေနာပြအောင်တကမာကြီးကလည်းပဲကိုယ့်ရဲ့မွေးနေ့ကိုသူတို့ကိုခေါ်လာပြီးတော့တန်ဃာတော်တွေကြီးညိုရအောင်နောက်ငါမရှိတဲ့နောက်မှာဒီလိုကုသိုလ်တွေလုပ်ရတယ်ဆိုတာပါဇက်ကမပြောပြီးမဲ့လက်တွေပြနေတာအဲ့ဒီစိတ်စေတနာတွေကတကမာကြီးနောက်ပါသွားမှာပါဒီသားတွေသမီးတွေကမပါဘူးသားတွေသမီးတွေကိုကောင်းစေခြင်းနဲ့စိတ်နဲ့သီလဓမ္မာတိပညာတွေရှိစေခြင်းနဲ့စိတ်နဲ့ဒါနသီလဘာဝနာကောင်းမှုတွေကိုလုပ်စေခြင်းနဲ့စိတ်နဲ့ကိုကလှုပ်ဆောင်ပေးလိုက်တာအဲ့ဒါစေတနာလို့ခေါ်ပါတယ်အဲ့ဒီစေတနာချုပ်ပြတ်သွားပြီမဲ့ကမ္မတ္တိပြင်းနဲ့ကျွင်းကျန်ပြီးတော့တက္ကမကြီးသွားရဘဝမှာသာသမီတွေဆွေမျိုးတွေကမပါဘဲနဲ့သူတို့အပေါ်မှာကောင်းမွန်တဲ့စိတ်စေတနာတွေဟာလိုက်သွားပါတယ်ပါသွားပါတယ်အဲ့ဒီကံဟာဘုရားတို့ကောင်းတဲ့နိဗ္ဗာန်အထိပို့သွားပါတယ်ဒါမှမြတ်စွာဘုရားကအဟံငါတိကမ္မတ္တကောကံတာလင်ကိုပိုင်ဥစ္စာရှိသည်ကမ္မတာယတော်ကံပေရသောမွေကူခံရသည်ကမ္မယောနိကံဟူသောကြောင့်ဒီဒီကမ္မဗန္တုကံဟူသောဆွေမျိုးရှိသည်ကမ္မပဋိတရဏောကံဟူသောလေလျောင်းရာအာကုသရာရှိသည်အံမိဖြစ်ပါ၎င်းကလျာဏဝါကောင်းသည်မူလီဖြစ်သောပါပကံဝါမကောင်းသည်မူလီဖြစ်သောယံကမ္မံကျင့်ကံကိုကရိတာမိပြုလိုက်အံတတကမ္မတထုကံကောင်းကံစုမျိုးမျိုးဤဓာယာတော်ငွေကံသည်ဘွေတာမိဖြစ်ရမှာပါ၎င်းဤဒီအကြောင်းကိုပပတိဒေနာသာသနာဝန်ထမ်းယံတာမနေတိအဘိနံနေစဉ်မပြည့်ပစ္စဝဂီတပံဆင်ခြင်းတင့်ဆင်ခြင်းထိုက်ပါပေ၏ဤဒီသို့ဘဂဝါသုံးလောကဒုဒါရှင်တော်မြတ်ဗျာသည်အဝောစာကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါပေတတိဘုန်းကြီးတို့သာသမီတွေလည်းပဲဒီတိုင်းပါပဲမိမိတို့သံဃာခီးကိုစွန့်သွားပြီးဘဇကားဘောကနေခီးသွားတဲ့ပုဂ္ဂိုလ်တယောက်ဆင်းသွားပြီဆိုရင်ကိုယ့်ရဲ့ပန်းတိုင်သွားတယ်လို့ပဲမိမိတို့သံဃာမှာလာပြီးတော့မိသားစုချင်းနဲ့ဖြစ်ကြပြီးတော့တဦးကထွက်ခွာသွားပြီဆိုရင်ဒါတွေကဘုန်းကြီးတို့ဘယ်သူမှလိုက်မသွားနိုင်ပါဘူးအဲ့တော့တာသမီဖြစ်တဲ့ပုဂ္ဂိုလ်တွေကလည်းပဲဘာဖြစ်မလဲမိမိတို့ရဲ့မိဘဟာမိမိတို့သွားရသံဃာမှာလိုက်ပြီးတော့မိမိတို့ကိုအမြဲတမ်းမဆောင်ရှောက်နိုင်ဘူးအဲ့တော့ဘာလုပ်မလဲမိဘဘောမှာကိုကနေပြီးတော့တရားတွေအထုတ်ဖြစ်အောင်တရားတိတ်ခွေလေးတွေနားဖြစ်အောင်တမာရီကောင်းအောင်တရားထိုင်နေတဲ့ချိန်မှာမနှောက်ယှက်ဖြစ်အောင်ကထိန်ခင်းနေတဲ့ဆိုရင်ချက်ချင်းလက်ငယ်စီစဉ်ပြေးပြီးတော့ကထိန်ခင်းဖြစ်အောင် နောက်ပြီးတော့အစားတောက်ကလေးဟင်းတစ်ခွက်ဖြစ်ဖြစ်တဲ့နယ်နေမှာကျွေးမွေးနေတယ်ဆိုရင်အဲ့ဒီကံတွေဟာမိဘဘုံမှာထားတဲ့ကံစေတနာတွေဟာသေလွန်တဲ့အခါမှာမိဘကတော့မလိုက်ပါဘူးမိဘဘုံမှာထားတဲ့ကောင်းတဲ့စေတနာတွေဟာအဲ့ဒီပုဂ္ဂိုလ်ရဲ့နောက်မှာထက်ချက်မကွာလိုက်ပြီးတော့နိဗ္ဗာန်ရောက်တဲ့အထိအကျိုးပေးတယ်ဒါဝင်ကံသောဆွေမျိုးရှိတယ်ဆွေမျိုးစစ်ဆိုတာကံတရားပါလို့မြတ်စွာဘုရားကဒီလိုသိစေချင်တာပါအဲ့တော့မိဘကိုအကြောင်းပြုပြီးတော့ငါမိဘလှုပ်ကြွေးဖို့ဆိုပြီးတော့တချို့ပုဂ္ဂိုလ်တွေရဲ့စီးပွားရေးတွေမတရားရှာသူများပေါ်မှာမတော်မတရားမျက်ရည်ကြီးငယ်ကြမှာစီးပွားရေးဖြစ်ဒါတွေနဲ့မိဘကိုပြုစုတယ်အဲ့တော့မိဘကိုပြုစုပြီးမဲ့မိဘကိုအကြောင်းပြုပြီးတော့ကိုကမတရားစီးပွားရှာရင်မကောင်းတဲ့ကံတွေစုမိသွားပါတယ်ပေလွန်တဲ့အခါမှာမိဘကတော့ကိုနောက်မလိုက်ဘူးအဲ့ဒီမကောင်းတဲ့ကံစေတနာတွေရတာကိုရဲ့ကိုပိုင်ပစ္စည်းဖြစ်နေမကောင်းတဲ့အပေပုံကိုရောက်စေတတ်တယ်တဲ့နောက်ပြီးတော့မိဘရှိတော့မှစိတ်ချမ်းသာအောင်မထားဘူးမိဘစိတ်ချမ်းသာအောင်မထားတဲ့ပြင်မိဘပေါ်မှာစောင့်မြောင်ပြောတယ်စသဖြင့်ဒီလိုစိတ်ဓာတ်တွေရှိတယ်ဆိုလို့ရှိရင်လည်းမိဘပေါ်မှာထားတဲ့မကောင်းတဲ့စိတ်စိတ်ဓာတ်တွေကမကောင်းတဲ့ဘဝမှာသွားပြီးတော့တေလွန်တဲ့အခါမှာကိုယ်ပိုင်ပစ္စည်းဖြစ်နေအဲ့ဒီကံတွေကိုယူသွားရတာပါမိဘတွေကိုခေါ်သွားလို့မရပါဘူးမိဘကလည်းသားသမီးတွေကိုခေါ်သွားလို့မရဘူးသားသမီးတွေအကြောင်းပြုပြီးတော့ကိုပြုခဲ့တဲ့စိတ်စေတနာကံတရားကောင်းတဲ့ကံလို့ရင်ကောင်းတဲ့ကံတရားမကောင်းတာလို့ရင်မကောင်းတဲ့ကံတရားဒါတွေကလေကိုယ်ပိုင်ဥစ္စာအစ်စ်ဖြစ်တယ်ကိုယ်ပိုင်ဆွေမျိုးအစ်စ်ဖြစ်တယ်တဲ့ခုခေတ်ဆွေမျိုးတွေဆိုတာသိမချရဘူးတဲ့ဒါကြောင့်မို့မိမိတို့ဗက်စကားပေါ်မှာဖြစ်ဖြစ်ယထာပေါ်မှာဖြစ်ဖြစ်ခီးသွွာလာတဲ့အခါမှာတွေ့တဲ့အခါမှာညီညွတ်ညွတ်နဲ့သူဒုက္ခရောက်ရင်ကိုကူညီမယ်ကိုဒုက္ခရောက်ရင်သူကူညီမယ်ဒီလိုနဲ့လိုတဲ့ခီးကိုသွားတယ်လို့ပဲမိသားစုဘဝမှာတဦးနဲ့တဦးတယောက်ပေါ်တယောက်အပြစ်မတင်မဲနဲ့တက်နိုင်တယ်များကုညီဝိုင်းဝန်းပြီးတော့ဒါနသီလဘာဝနာတွေလှုပ်သွားပြီဆိုရင်အဲ့ဒီကံတွေကကိုယ်ပိုင်ဥစ္စာအကောင်းဆုံးကိုယ်ပိုင်ဥစ္စာတွေဖြစ်ပါတယ်လို့ဒါမြတ်စွာဘုရားကသိစေလိုရင်းဖြစ်ပါတယ်။ဒါကြောင့်မို့ဒီတရားလေးတွေဟာမြတ်စွာဘုရားကပပတိရေနာသာသနာဝန်တန်ယဟန်တာမနေတိအဘိနံနေစဉ်မပြေပစ္စဝကိတ္တပံဆင်ခြင်းတင့်ဆင်ခြင်းတိုက်ပါပေ၏တဲ့။ဒါရီဟုယဟန်တာမနေပဲဖြစ်ဖြစ်သီလရှင်ပဲဖြစ်ဖြစ်ဘုရားဗราณာနီးနေနဲ့ပြောရင်အမျိုးသားအမျိုးသမီးလူ့အကြောင်းတွေပဲဖြစ်ဖြစ်မြတ်စွာဘုရားကအဘိနဲ့နေစဉ်မပြတ်တဲ့တရားမှမပြတ်ဖဲနဲ့ဒီတရားလေးတွေကိုဩသာတမီတွေပစ္စည်းဥစ္စာတွေယာတုဝါနာတွေဆိုတာနောက်ဘဝမလိုက်ဘူးကိုယ်ပိုင်ပစ္စည်းအစ်စ်မဟုတ်ဘူးကိုယ်ပိုင်အားကိုးရာမဟုတ်ဘူးဆွေမျိုးအစ်စ်မဟုတ်ဘူးဆွေမျိုးအစ်စ်ဆိုတာသူတို့ကိုအကြောင်းပြုပြီးတော့ငါတို့ကောင်းတဲ့လို့ရင်ကောင်းတဲ့ကံတွေမကောင်းတဲ့လို့ရင်မကောင်းတဲ့ကံတွေဒီကံတွေရတာလိုက်ပါဆိုပြီးတော့ဘုန်းကြီးတို့ဒါလေးကိုမြတ်စွာဘုရားကဆင်ခြင်ပေးပါတဲ့ပစ္စည်းဥစ္စာလည်းပဲဒီတိုင်းပါပဲပစ္စည်းဥစ္စာတွေကကိုယ်နောက်မလိုက်ပြီပဲကိုယ်နောက်လိုက်ပါအောင်ပစ္စည်းဥစ္စာကိုကြောင်းပြုပြီးတော့ယနေ့တန်ဃာတော်ရှင်မြတ်တွေလာပြီးတော့လှူဒန်းကြရတဲ့ဆိုရင်လှူဒန်းလိုက်တဲ့စိတ်စေတနာတွေဟာကိုယ်နောက်ပါမဲ့ဟာတွေပစ္စည်းတွေကတော့မပါပါဘူးဒါကြောင့်ပစ္စည်းဥစ္စာတွေကိုလည်းပဲကိုယ်နောက်ပါစေခြင်းကံဖြစ်နဲ့ပြောင်းလဲပြီးတော့ယူရပါတယ်ခန္ဓာကိုယ်ကြီးနဲ့လုံးသမ ्या လေးပဲကံဖြစ်တဲ့ပြောင်းလဲပြီးကောင်းတဲ့ကံတွေကိုယူသွားရင်မကောင်းတာတွေမလုံးမိတော့ဘူးတဲ့ဒါကြောင့်မြတ်စွာဘုရားကဒါလေးတွေကိုဆင်ခြင်စေခြင်းတယ်တဲ့အဲ့တော့ကောင်းပြီနော်ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေဖြစ်နေတော့ကောင်းပြီကံတရားသာလျင်ကိုယ်ပိုင်ပစ္စည်းဥစ္စာဖြစ်တယ်ကံတရားသာလျင်ဆွေမျိုးရင်းချာအစ်စ်မှန်ဖြစ်တယ်ကံတရားသာလျင်ကိုယ်ပိုင်ကိုယ်ကိုယ်ရာအစ်စ်မှန်ဖြစ်တယ်ဆိုတာဒါလေးတော့နားလည်သွားပါပြီဗုဒ္ဓဘာသာဝင်တွေဖြစ်တော့ဒါကတော့သေသေးချာချာသိသွားပြီတည်သွားပြီဆိုတော့မကောင်းတာတွေမလုပ်ဖြစ်တော့ကောင်းတာတွေပဲကြိုးစားမယ်။ငါနောက်ကောင်းတာတွေပဲယူမယ်။မကောင်းတဲ့အလုပ်တွေမယူဘူးဆိုပြီးတော့ဒါလေးနားလည်ပြီးတော့ခွဲခြမ်းသိသွားပါပြီ။အဲ့တော့ကောင်းပြီ။ဒါနသီလဘာဝနာလုပ်တဲ့အခါမှာလည်းပဲပစ္စည်းဥစ္စာတွေကိုအကြောင်းပြုပြီးဒါနတရားတွေမိမိရဲ့အတ္တခန္ဓာကိုအကြောင်းပြုပြီးတော့သီလတရားတွေဘာဝနာတရားတွေပြုလုပ်ကြတယ်။အဲ့တော့ပြုလုပ်တဲ့နေရာမှာလည်းပဲခွင့်တော်အုပ်စုနှစ်ခု꿰သွားပါတယ်။ဗုဒ္ဓဘာသာဝင်ဖြစ်တာတော့တူတယ်သူလည်းပဲဗုဒ္ဓဘာသာဝင်သူလည်းပဲဒါနပြုသီလပြုဘာဝနာအားထုတ်တာပဲမိမိတို့လည်းပဲဒါနသီလဘာဝနာအားထုတ်တာပဲသို့တော့အားထုတ်တဲ့ပုဂ္ဂိုလ်တိုင်းနိဗ္ဗာန်ကိုမျက်မှောက်မြန်မြန်ပြုပါသလားဒါလေးစဉ်းစားကြရကောင်းတယ်အဲ့တော့ဗုဒ္ဓဘာသာဝင်နဲ့နိဗ္ဗာန်ကိုမျက်မှောက်မြန်မြန်ပြုတယ်ဆိုရင်တော့ထူးခြားချက်မရှိတော့ဒါနဲ့တကယ်ပြုနိုင်သလားသူလည်းပဲဒါနလုပ်တယ်ကိုယ်လည်းပဲဒါနလုပ်တယ်ဒါနလုပ်တာချင်းအတူတူပဲနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်သလားမိသားစုအတူတူပဲတဏီရေခင်ပွန်ရေတာရေတမိရေအတူတူကုသိုလ်လုပ်ကြတာလေအတူတူကုသိုလ်လုပ်ပြီးတော့အတူတူဘုန်းကြီးတို့နိဗ္ဗာန်ကိုမျက်မှောက်မြန်မြန်ပြုနိုင်ပါသလားဒါလေးစဉ်းစားကြရလိုလားပါတယ်ဘုန်းကြီးတို့စာပေလို့ဆိုရင်တော့မြတ်စွာဘုရားရဲ့အလိုတော်ဆိုရင်တော့အတူတူဒါနသီလဘာဝနာလုပ်တိုင်းတချို့ပုဂ္ဂိုလ်တွေကနိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့တချို့ပုဂ္ဂိုလ်တွေကနိဗ္ဗာန်ကိုမျက်မှောက်မပြုနိုင်ဘူးလို့ဒီလိုပဲဖြေရပါတယ် ဒါပါပွားသွားတယ်လေဆိုတော့အရေးအတွက်ကိုဦးစားပေးတဲ့အုပ်စုနဲ့အရေးအသွေးကိုဦးစားပေးတဲ့အုပ်စုဒီနှစ်ခုကွဲသွားပြလို့ပါတနည်းအားဖြင့်ပြောလို့ရှိရင်ဒါနသီလဘာဝနာလုပ်တာတော့တူပါရဲ့ရည်ရွယ်ချက်စိတ်စေတနာကွာခြားသွားလို့တဲ့တဝသောပုဂ္ဂိုလ်ကအရေးအတွက်ကိုအနှစ်သာရလို့ထင်တယ်တဝသောပုဂ္ဂိုလ်ကအရေးအသွေးကိုအနှစ်သာရလို့ထင်တယ်အရေးအတွက်ကိုနှစ်သာရလို့ထင်တဲ့ပုဂ္ဂိုလ်တွေဟာလူချမ်းသာနဲ့ချမ်းသာလောက်နဲ့လမ်းဆုံးပြီးတော့နိဗ္ဗာန်ကြီးမရောက်နိုင်ပါဘူးအရေးသေးကိုဦးစားပေးတဲ့ပုဂ္ဂိုလ်ကကြတော့နည်းနည်းလေးပဲလုပ်လေပဲသူ့ရဲ့ကုသကောင်းမှုကစိတ်စေတနာတွေကတန့်ရှင်းစင်ကြယ်တဲ့အတွက်နိဗ္ဗာန်ကြီးမျက်မှောက်ပြုသွားနိုင်တယ်တဲ့ဒါလေးဟာဘုန်းကြီးတို့အင်မတန်မှမှတ်သားစရာလည်းပဲကောင်းပါတယ်အဲ့တော့ဘုန်းကြီးတို့စဉ်းစားကြည့်ပေါ့ဒါနပြုတဲ့နေရာမှာလည်းပဲအရေးအတွက်ကိုဦးစားပေးတဲ့အုပ်စုအရေးသေးကိုဦးစားပေးတဲ့အုပ်စုသီလဆောက်တည်တဲ့နေရာမှာလည်းပဲဒီတိုင်းပဲဘာဝနာဝိပဿနာတွေပွားတဲ့အခါမှာလည်းပဲဒီတိုင်းပဲအရေးသေးနဲ့အရေးအတွက်ကိုဥတ္တရာဖြစ်တဲ့ဦးစားပေးပြီးတော့စိတ်စေတနာရည်ရွယ်ချက်တွေကွဲပြားသွားပါတယ်စိတ်စေတနာရည်ရွယ်ချက်ကွဲပြားတယ်လို့ပဲအကျိုးပေးတွေလည်းပဲတချို့နိဗ္ဗာန်တွေရောက်စေနိုင်ပြီးတော့တချို့တန်ត្រာဆင်းရဲတဲ့နိဗ္ဗာန်ချမ်းသာကိုမရောက်ဘဲနဲ့လူချမ်းသာနဲ့ချမ်းသာလောက်နဲ့လမ်းဆုံးသွားတဲ့ပုံစံတွေလည်းရှိတယ်တဲ့ဒါလေးကိုဘုန်းကြီးကနားလည်အောင်ထပ်ပြီးတော့ပြောပြပါမယ်အလုံးစုစုဆိုင်ဆိုင်နားထောင်ပေးဖို့အဲ့တော့ဒါနပြုတဲ့နေရာမှာထားပါတော့နော်အတူတူပဲတသိန်းကိုပူဇော်ပေးပြီးတော့ကထားပါတော့လူတယောက်ကတသိန်းကိုဒါနပြုတယ်နောက်မိသားစုတစ်စုကသိန်းတရာကိုကြောင်းကြီးဆောက်တယ်နောက်တစ်ဦးကကြတော့တသိန်းကိုသင်္ကန်းလိုဆွမ်းလိုလှူတယ်အဲ့တော့တာမင်ရမျက်စိနဲ့ကြည့်ရင်တော့ဟာသိန်းတရာလူတဲ့ပုဂ္ဂိုလ်ကကြောင်းကြီးဆောက်ပြီးတော့လှူဒန်းလိုက်တာရှင်တရာဒီဝေးကျင်းပလိုက်တာလူတွေဝဝပွဲအောင်ကျွေးမွေးလိုက်တာသူတို့ဒါနပါရမီရဲ့သိကြီးကျယ်တာပဲအဲ့တော့ဒါနပါရမီကိုပိုင်ပစ္စည်းကြီးကျယ်တဲ့အတွက်သူဟာနိဗ္ဗာန်ကိုမြင်မြင်ရောက်မှာပဲအားကျလိုက်တာလို့ဒါမျိုးပြောကောင်းပြောပါလိမ့်မယ်နောက်တဝူသောပုဂ္ဂိုလ်ကတော့တသိန်းပုံပဲသူတို့ဩသူဒါနကတော့ပုံလေးပဲရရှာတယ်သိကြီးကျယ်ကျယ်မရဘူးသိန်းတရာလူတဲ့ပုဂ္ဂိုလ်ကတော့သိကြီးကျယ်တာပဲလို့ဘုန်းကြီးတို့တကယ်မြတ်စွာဘုရားရဲ့ဒေသနာဉာဏ်နဲ့စူးစူးဆိုက်ဆိုက်မကြည့်ဘူးဆိုရင်ဒီလိုပဲဖြေထွက်ပါတယ်အဲ့တော့ဘုန်းကြီးတို့ဒေသနာဉာဏ်နဲ့စူးစူးရိုက်ပြန်ပြီးတော့ကြည့်တဲ့အခါမှာအဖြေရတာမျိုးမဟုတ်ပါဘူး။ဘာကွာသွားတယ်လဲဆိုရင်သိဉ္ဇရာကုန်တဲ့ပုဂ္ဂိုလ်ကလည်းပဲစေစေတနာကောင်းလို့ရှိရင်တော့နိဗ္ဗာန်ကိုမျက်မှောက်ပြုစေနိုင်တယ်။ဒီလိုမှမဟုတ်ဘဲနဲ့အရေးအတွက်ကိုဦးစားပေးပြီးတော့ငါတို့ကသိဉ္ဇရာတူနိုင်တယ်ဆိုပြီးတော့လက်မထောင်ရင်းကော့မာနတရားတွေဖြစ်တယ်။နောက်ပြီးတော့ငါတို့ကသိဉ္ဇရာရဲ့ကုန်ကြောင်းကြီးဆောက်ထားတာ။အဲ့တော့ငါတို့သိဉ္ဇရာကုန်ကြောင်းကြီးဆောက်ထားတဲ့အတွက်ငါတို့နိုင်ငံတော်ကဘာပွဲတစ်စိတ်တည်းပေးလိမ့်မယ်ပွဲလိုခြင်းနဲ့စိတ်တည်းအကုသိုလ်စိတ်တွေကဝန်းရံသွားတယ်။နောက်ပြီးတော့ဟာဒီလိုမလူလို့မကောင်းသေးဘူး။မလူလို့ရှိရင်ငါတို့တန်ត្រာမှာဆင်းရဲမှာပေါ့။ဆင်းရဲမှာကြောက်လို့လူတယ်။ဆင်းရဲမှာကြောက်တဲ့စိတ်တွေကဒေါမနတဒေါသတရားတွေဖြစ်ပြန်ရော။နောက်ပြီးတော့ဟာဒီလိုလူမှငါတို့တန်ត្រာမှာလူချမ်းသာနဲ့ချမ်းသာခံစားရမှာပေါ့။လူချမ်းသာနဲ့ချမ်းသာခံစားခြင်းနဲ့စိတ်တွေနဲ့လူပြန်ရော။အဲ့တော့သိရရတော့အရေးအတွက်သိများတယ်နော်။တို့တော့သူစိတ်စေတနာကဆင်းရဲမှကြောက်တာလူချမ်းသာနှချမ်းသာတွေခံစားစေခြင်းနဲ့ခံစားခြင်းနာဒီဘဝမှာနိုင်ငံတော်ကပေးမဲ့ဘွေကြီးတွေပျော်ကိုပြီးတော့လှူတာနောက်ပြီးတော့ကိုယ့်လူဟာဘသူအဖြစ်သိတဲ့အကုန်လှူလိုက်တာဆိုပြီးသူများချီးကျူးတာကိုကိုကနေပြီးတော့ตายရတဲ့သဘောနဲ့ပြုံပြုံပြုံပြုံနဲ့ဒီလိုဘုံပကာတနာတွေနဲ့ဝန်းရံပြီးတော့လှူတယ်ဆိုလို့ရှိရင်ဘာဖြစ်မလဲသူရဲ့ကြောင်းလူတဲ့ဒါမှမဟုတ်ရှင်တရားပြုလူတဲ့ကုသိုလ်စေတနာတွေဟာသိတရားတော့ပုံမာရဲ့အရေးအတွက်ကတော့အကြစရာကောင်းပါရဲ့သို့တော့ကုသိုလ်စေတနာဘလောက်တန့်ရှင်းပါတလဲဒါလေးဘုန်းကြီးတွေးစေခြင်းလို့နော်အလုံးသိတရားကုန်လိုက်ကုသိုလ်စေတနာမတန့်ရှင်းဘူးစိတ်မထားတတ်လို့ရှိရင်သိတရားကုန်လည်းပဲဒီကုသိုလ်ဟာနိဗ္ဗာန်ကိုမရစေနိုင်ဘူးလို့ပြောလို့ရပါတယ်ဘာဖြစ်လို့လဲလှူဒန်းတဲ့ချိန်မှာလောဘတွေဒေါသတွေဂုံပကာတနာတွေနဲ့မောဟိုင်းပြီးတော့သူ့မှာကုသိုလ်ဆိုလို့ဘာမှမရှိဘူးပွဲပြီးသွားလို့ရှိရင်ငါတို့ကဘလို့လှူတာဆိုပြီးတော့ကြွားလိုက်ချင်တာပိုသေးတယ်။အဲ့တော့ဘာဖြစ်လဲသူ့ရဲ့အလှူမှာအကုသိုလ်တွေပဲတော်တော်များများဝန်းရံသွားတယ်။ကုသိုလ်စိတ်စေတနာစစ်စစ်မှန်မှန်လေးကဖြစ်ချင်အင်မတန်နည်းသွားပါတယ်။နောက်ပြီးတော့လှူဒန်းနေတဲ့ချိန်မှာငါတို့ဖိတ်ထားတဲ့အရာရှိငါတို့ဖိတ်ထားတဲ့တထည်လာမလာပါမလားသူတို့မလာလို့ရှိရင်ငါရဲ့ဒုံသိငါရဲ့ဌာနဘွယ်ဟာမျက်နှာငယ်တလူလူစိတ်တရားမျိုးစုံလောဘဒေါသကြောင့်မျိုးမျိုးခံစားနေရတယ်အဲ့ဒီစိတ်နဲ့လူပွဲပြီးဆုံးသွားတယ်ဆိုလို့ရှိရင်ဘုန်းကြီးတို့တိတ်တရားကုန်နေမယ်အရေးအတွက်ကြီးရသိကြီးမားနေမယ်အရေးအသွေးဆိုတဲ့ကုသိုလ်စေတနာတန်ရှင်းမှုဟာအားနည်းတဲ့အတွက်ဒီပုဂ္ဂိုလ်မျိုးရဲ့ဒါနဟာနိဗ္ဗာန်တိရောက်စေနိုင်တယ်လို့အာမခံလို့မရပါဘူး နောက်ပြီးတော့သူ့ရဲ့စိတ်စီနာကောင်းရင်တော့တမျိုးပေါ့ဒီလိုစိတ်စီနာတွေသာလူဓာတ်တွေဘုန်းကြီးတို့လောကမှာရှိပါလိမ့်မယ်ဒကမာကြီးတွေလည်းပဲမိမိတို့ပဝန်ချင်းတတိထားကြည့်မိမိတို့ရဲ့သားသမီးဆွေမျိုးအတိုင်းဝန်းနဲ့လည်းတတိထားကြည့်မှားရင်ပြင်ပေးမယ်မှန်လို့ရှိရင်ဝမ်းပျက်ဝမ်းသာနဲ့ဆက်ပြီးတော့အားပေးရပါတယ်အဲ့တော့ဘုန်းကြီးကလည်းပဲဒီတရားကိုဟောတာဘုသူ့ကိုနစ်နာစေဘုသူ့ကိုဘာဖြစ်စေမရှိပါဘူးတကယ်ကိုအတိမှန်ရစေခြင်းလို့ဟောခြင်းဖြစ်တယ်ကိုယ်ကိုယ်တိုင်လည်းပဲဓာတ်ကြီးတွေကိုသိပြီးတော့မျက်နှာလို့ဟောခြင်းဖြစ်ပါတယ်အဲ့တော့နောက်တချို့ပုဂ္ဂိုလ်ကတော့တသိမ်းပဲလှူတယ်သို့တော့သူတသိမ်းလှူတဲ့ဥပမာပြင်တသိမ်းလှူတယ်သင်္ကန်းလှူတယ်ဒါမှမဟုတ်လည်းပဲကိုယ့်ရဲ့ရွာမှာဆင်းရဲနေတဲ့ပုဂ္ဂိုလ်လေးတွေအတွက်စာတင်ကျောင်းမှာမရှိတဲ့စာအုပ်စာတမ်းလေးတွေလှူတယ်အဲ့တော့စာတင်ကျောင်းမှာဆင်းရဲနေတဲ့ကျောင်းမနေနိုင်တဲ့ပုဂ္ဂိုလ်လေးတွေကိုစာအုပ်စာတမ်းလေးတွေလှူပြီးတော့ထမင်းလေးတွေကျွေးတယ်ဆိုရင်ဩငါရဲ့ထမင်းကိုစားပြီးတော့သူတို့တနေ့တာအတွက်ဆာလောင်ရင်းကျောင်းကကင်းရပါစေငါရဲ့ထမင်းကိုစားပြီးတော့ဆာလောင်ရင်းကျောင်းကကင်းပြီးတော့တနေ့တနေ့တာအတွက်စာတင်နိုင်ရပါစေအသိဉာဏ်တွေရကြပါစေငါတို့လူတန်းနဲ့စာအုပ်လေးတွေဖတ်ပြီးတော့သူတို့အသိဉာဏ်တုတ်ပြီးဘဝမြင်မာကြပါစေဆိုရင်ငွေရတော့တသိန်းပဲကုန်တာပဲသို့တော့ဒုက္ခရောက်နေတဲ့ကလေးတွေပြီးပါမဲ့ကလေးလေးတွေကိုစပြီးတော့လှူလို့ရှိရင်လည်းပဲသူတို့ပညာတက်စေခြင်းသာသူတို့ချမ်းသာစေခြင်းသာဆာလောင်ရင်းယောဂကင်းစေခြင်းသာနောက်ပြီးတော့တန်ပညာတွေတက်ပြီးတော့သူတို့ရဲ့ဘဝဖြောင့်ကျူစေခြင်းသာမေတ္တာတရားတွေနဲ့ကုသိုလ်စိတ်တန်တန်နဲ့လှူတာပဲအဲ့ဒါဆိုလို့ရှိရင်ဘုန်းကြီးတို့အရေးအတွက်ကတော့တသိန်းပဲကုန်တယ်သို့တော့စိတ်စေတနာတွေကတန့်ရှင်းနေတဲ့အတွက်လောဘဒေါသဝန်းရံမှုမရှိတဲ့အတွက်အဲ့ဒီကုသိုလ်ကောင်းမှုကံစေတနာတွေကနိဗ္ဗာန်ထိမျက်မှောက်ပြုစေနိုင်တယ်တဲ့ဘုန်းကြီးတို့တန်ခါတော်ရှင်မြတ်တွေသင်္ကန်းလှူတယ်ဆိုလို့ရှိရင်လည်းပဲငါသင်္ကန်းကိုဝတ်ပြီးတော့တန်ခါတော်ရှင်မြတ်တွေအချက်ချင်းကြောက်ချင်းဆိုတဲ့ကိုရင်ကားတွေကိုဖုံးလွှမ်းနိုင်ပါစေငါသင်္ကန်းကိုဝတ်ပြီးတော့အချမ်းအပူစတဲ့ယာတိဥဒုတံတွေကာကွယ်နိုင်ပါစေငါသင်္ကန်းကိုဝတ်ပြီးတော့ယာတိဥဒုတံကာကွယ်နိုင်တယ်လို့မှတ်ခြင်းစကြဝဠာတဲ့တတ္တဝါတွေရဲ့ကြိုက်ခဲမှုအန္တရာယ်တွေကာကွယ်ပြီးတော့ကျန်းမာရေးကောင်းပြီးတော့စတင်စားကြလုံဆောင်နိုင်ရပါစေစတင်စားကြလုံဆောင်ပြီးတော့သာသနာတော်ကြီးရှေ့အောင်ဆောင်ရွက်နိုင်ရပါစေဆိုရင်ပါဖြစ်မလဲအဲ့လိုလူတဲ့ပုဂ္ဂိုလ်ကသင်္ကန်းတသိန်းပိုးတော့လှူတာပဲအရေးတွေအားဖြင့်တော့နဲတော့နဲတာပဲသို့တော့စိတ်စေတနာတွေသိကြီးကျယ်သွားပါတယ်အင်မတန်တန့်ရှင်းသွားပါတယ်သာသနာတော်ကြီးရှေ့စေခြင်းနာစတင်စားကြလှုပ်စေခြင်းနာကျန်းမာချမ်းသာစေခြင်းနာအချက်ကြောက်တွေပုံလွန်စေခြင်းနာအလုံးစုံပြီးတော့စိတ်စေတနာကောင်းကောင်းနဲ့လှူဒါန်းလိုက်ပြီးငါအတွက်ငါအတွက်ဆိုတဲ့မျှော်လင့်ချက်တွေဘာမှမပါဘူးဆိုရင်စိတ်စေတနာတန့်ရှင်းပြီးတော့အဲ့ဒီကုသိုလ်ဟာတသိန်းကုန်ပြီမဲ့လို့နိဗ္ဗာန်ကြီးမျက်မှောက်ပြုစေနိုင်တဲ့ကုသိုလ်ဖြစ်သွားတယ်တဲ့အရေးသွေးသိကောင်းသွားတယ်သောသောသိဉ္စီဟာအရေးအတွက်တော်များပါရဲ့အရေးအသွေးသိဉ္စီနဲ့ကုသိုလ်လို့ဒီလိုခေါ်လို့ရပါတယ်။ဘုန်းကြီးတို့တခါတည်းရံမှာလည်းပဲဣဒံမေပုံဉ္စနိဗ္ဗာန်တပစ္စယဟောတုယနေ့လုံးတဲ့ကုသိုလ်ကောင်းမှုကနိဗ္ဗာန်အတွက်နိဗ္ဗာန်ရကြအောင်ထောက်ပံ့ဖြစ်ပါစေလို့ဘုန်းကြီးတို့ဆရာတော်တွေကလည်းပဲဆရာဆိုပေးတယ်။အဲ့တော့နိဗ္ဗာန်ဆိုတာဒီ32ပုံထဲမှာလွတ်မြောက်တဲ့နေရာကိုနိဗ္ဗာန်နိဗ္ဗာန်ကိုမျက်မှောက်ပြုကျင်တာနဲ့တကယ်နဲ့32ခုနဲ့မှာလူချမ်းသာနဲ့ချမ်းသာခံစားခြင်းစိတ်တွေမရှိတော့ကင်းသွားတာအဲ့ဒါနိဗ္ဗာန်ကိုမျက်မှောက်ပြုဖို့အတွက်အထောက်ပံ့ပါရမီကောင်းဖြစ်သွားတာပဲဒါကြောင့်ဘုန်းကြီးတို့ဒါနပြုတဲ့နေရာမှာလည်းပဲအရေးအတွက်ချက်အရေးအသွေးသိအရေးကြီးတယ်တဲ့အဲ့ဒီအရေးအသွေးတွေကဘုန်းကြီးတို့ကိုယ်ပိုင်ပစ္စည်းအစ်စ်မှဖြစ်သွားပါတယ်တန်တရာတည်သွားတဲ့အခါမှာဒီဘဝနိဗ္ဗာန်မျက်မှောက်မပြုသေးဘူးဆိုရင်အဲ့ဒီကုသိုလ်စေရနာတွေကကိုယ်နောက်ပါသွားတာပဲဘုပ္ပုကတော့ကြောင်းကြီးတော်၆ပါးရဲ့သိမ့်တရာတော်ကုံမာရဲ့စိတ်စိတ်နာရေသွေးကောင်းကောင်းနဲ့တွေ့ရင်တော့ပြောစရာကိုမလိုတော့ဘူးသို့တော့ကုံပကသနာရီနဲ့ဝန်းရံပြီးတော့လောဘဒေါသတွေနဲ့လှူတဲ့အခါမှာသူတည်တဲ့အခါမှာဒီကြောင်းကြီးရဲ့နောက်ဘဝမှာလိုက်ပြီးတော့အကျိုးမပေးပါဘူးကြောင်းကြီးကသူ့အတူနေခဲ့မှာပဲကြောင်းလူတော်ရဲ့ချိန်လုံးကသူထားခဲ့တဲ့စိတ်စေတနာတွေကမတန့်ရှင်းဘူးဂုံပကသနာတွေနဲ့ရောနေတယ်ဆိုရင်အဲ့ဒီကုသိုလ်ကံတွေကကိုတည်တဲ့အခါပါပြီးတော့ကိုယ့်ရဲ့ကုသိုလ်ကံမတန့်ရှင်းတဲ့ကံဖြစ်သွားပါတယ်နောက်ဘဝကြိုးပေးတဲ့အခါမှာလည်းပဲမတန်ရှင်းတဲ့အကျိုးတွေပေးပြီးတော့နိဗ္ဗာန်ကြီးအကျိုးမပေးနိုင်ဘူးတဲ့ဒီနည်းနည်းလေးလှူတဲ့ပုဂ္ဂိုလ်ကလည်းပဲတသိန်းကုန်သင်္ကန်းလှူတယ်ဒီသင်္ကန်းကနောက်ဘဝလိုက်ကြိုးပေးတာမဟုတ်ပါဘူးသင်္ကန်းကိုပဲစိတ်စေတနာနဲ့လှူတယ်လေအဲ့ဒီစိတ်စေတနာတွေဟာကံတရားရှင်နဲ့ကမ္မတတ္တိရှင်နဲ့ကျွန်းကျန်ပြီးတော့နောက်ဘဝမှာလိုက်ပြီးတော့ကြိုးပေးတာကံတရားကကိုယ်နောက်ပါတာကံတရားကကိုယ်ပိုင်ပစ္စည်းဆွေမျိုးအစ်စ်ဖြစ်တာဒီကြောင်းလေသင်္ကန်းတွေဆိုတာပစ္စည်းဖြစ်တဲ့အတွက်သင်္ခါရသဘောတရားရဲ့သူ့အတူပျက်စီးသွားတာပါပဲအဲ့ဒီဟာတူတန်းတဲ့ချိန်တုန်းကစိတ်စေတနာလေးတွေကကိုယ်စီယူသွားရတာတဲ့စိတ်စေတနာတန်ရှင်းရင်နိဗ္ဗာန်ကြီးမျက်မှောက်ပြုနိုင်တယ်လို့စိတ်စေတနာမတန်ရှင်းဘူးဆိုလို့ရှိရင်လည်းပဲနိဗ္ဗာန်ကြီးမျက်မှောက်မပြုစေနိုင်ပဲနဲ့ဒီဘဝအကျိုးမေးတော်မှာမတန်ရှင်းတာတွေဖြစ်တတ်ပါတယ်တဲ့ဒါကြောင့်ခေါင်းကြီးတို့ကံတရားဆိုတာသိပြီးတော့အရေးသွေးကောင်းဖို့ရည်ကြီးပါတယ်ကလျာဏဝါကောင်းသည်မူလီဖြစ်တော် ပါဒကံဝါမကောင်းဒီမူလီဖြစ်သောယံကမကျင်ကံကိုဂရိတာမိပြုလိုက်ဟံတတကမတထုကံကောင်းကံစုမျိုးမျိုးဤဒါယတော်မွေကံဒီဘွေတာမိဖြစ်ရမှာပါတကားဤဒီအကြောင်းကိုပပတိဒေနာသာသနာဝန်တန်းယံတာမနေတိအဘိနန်းနေစဉ်မပြတ်ပိစဝဂိတဗံဆင်ခြင်သင့်ဆင်ခြင်တိုက်ပါ၏ဤဒီလိုဘဂဝါသုံးလောကဒုဒါရှင်တော်မြတ်ဗျာတိအဝဇာကရုဏာရှိသောပညာဖြင့်ဟောကြားတော်မူခဲ့ပါသည်တရီ ဘုန်းကြီးတို့ဒါလောက်ဆိုလို့ချင်းမြတ်စွာဘုရားကကောင်းတဲ့ကံဖြစ်ဖြစ်ဆိုးတဲ့ကံဖြစ်ဖြစ်ကိုလုံးတာကိုကိုခံယူရပါတယ်တဲ့ဒါကြောင့်မို့ကြောင်ကြီးလှူတာအရေးအတွက်အရေးမကြီးပါဘူးအရေးအတွက်သိမ့်တရားကုန်ပြီလေလို့စိတ်စေတနာတွေဟာမတန့်ရှင်းမစင်ကြဘူးဂုံပကာတနာတွေနဲ့မောဟိုက်နေတဲ့အလူဖြစ်ပြီးတော့တန့်ရှင်းတဲ့စိတ်စေတနာဖြစ်ခွင့်မရဘူးဆိုရင်အရေးအတွက်များပြီလေအကျိုးပေးတဲ့ကမတန့်ရှင်းတဲ့စိတ်စေတနာတွေကနိဗ္ဗာန်ကြီးမရောက်စေနိုင်ပါဘူးငွေတသိန်းကုန်လူတဲ့သင်္ကန်းလူတဲ့ဆင်းရဲသူဆင်းရဲသားလေးတွေစာအုပ်စာတမ်းလူတဲ့ထမင်းကြွေးတဲ့သူတို့ဘောမှာချမ်းသာစေခြင်းလို့သာသနာတော်ကြီးရှေ့စေခြင်းလို့စတဲ့စိတ်ကောင်းစိတ်မြတ်တွေနဲ့လှူတယ်ဆိုရင်လေအရေးအတွက်ကတော့သိမ့်တယ်တသိမ့်ပဲဖြစ်ပေမဲ့စိတ်စေတနာတွေကသိမ့်တန့်ရှင်းစင်ကြယ်သွားတဲ့အတွက်အဲ့ဒီကံတရားတွေကကောင်းပြီးတော့တန်တရာမှာနိဗ္ဗာန်မျက်မှောက်မပြုမချင်းအဲ့ဒီကောင်းတဲ့ကံတွေကလိုက်ပြီးတော့အကျိုးပေးတယ်ဆိုတာဒါလေးကိုရှင်းရှင်းလင်းလင်းသိစေခြင်းပါတယ်အဲ့တော့ရှင်းရှင်းလင်းလင်းသိသွားလို့ရှိရင်သိမ့်တရားလှူတာအရေးအတွက်တွေကအရေးမကြီးဘူးဂုံပကာတနာတွေကအရေးမကြီးဘူးကုံဘကဒနာရည်ရည်မကြီးဘာရည်ကြီးတယ်စိတ်စီရင်တာတန့်ရှင်းစင်ကြဖို့ရည်ကြီးတယ်ဆိုတာသိသွားလို့ရှိရင်နောက်ဆုံးမှာတောက်ရည်လေးတစ်ခွက်လှူတာစပြီးတော့တိတ်ပြီးတော့ဖြူစင်တန့်ရှင်းတဲ့အကျိုးတွေရသွားနိုင်ပါတယ်နိဗ္ဗာန်ထိရောက်စေနိုင်ပါတယ်ဘုန်းကြီးတို့စာပေမှာပန်းလေးတစ်ခွက်လှူတာနဲ့နိဗ္ဗာန်ရောက်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုသွားတဲ့အရိယာသူတော်ကောင်းတွေစာပေမှာလိုက်ရှာလို့ရှိရင်အများကြီးရှိပါတယ်ဒါကြောင့်မို့တိတ်ပြီးတော့ရည်ကြီးတယ်တဲ့ဒါကဒါနာပိုင်းနောက်ပြီးတော့သီလပိုင်းကိုဘုန်းကြီးဆက်ပြောမယ်သီလကောက်တည်တဲ့နေရာမှာလည်းပဲပါဖြစ်လေအရေးအတွက်တဲ့အရေးအသွေးသိအရေးကြီးတယ်ဒါလေးကိုဘုန်းကြီးပြောပြဘယ်လိုလဲဆိုတော့တချို့ပုဂ္ဂိုလ်တွေကဝါရင်း3လဝါရင်း3လဆိုတော့တလဦးရက်30နဲ့တွက်ကျင်ရက်ပေါင်း90ထားကြပါတော့ရက်ပေါင်း90ဥပုပ်သီလတွေစောက်တည်တယ်နှစ်တိုင်းလည်းပဲစောက်တည်တယ်တချို့ဝါဘဆိုလို့ချင်းဥပုပ်တွေလည်းပဲစောက်တည်တယ်ဆိုတော့ရက်ပေါင်းများစွာစောက်တည်တယ်တချို့ကကြတော့ရက်ပေါင်းများစွာမစောက်တည်နိုင်ဥပုပ်နေလေးဥပုပ်နေလေးပဲစောက်တည်နိုင်တယ်ဝါရင်း3လမှာလည်းပဲ3လရက်90မစောက်တည်နိုင်ဘူးတလဟု12ရက်12တရင်တလဟုဘုန်းကြီးတို့4ရက်4တရင်ပေါ့3လဆိုတော့12တရင်12ရက်ဥပုံနေလေးတွေစောက်တည်တယ်အဲ့တော့တာမညာအားဖြင့်ကြည့်ရင်တော့ဟာဘယ်သူအားဖြင့်ဥပုံစောက်လိုက်တာတဝါတွင်လုံးရက်ပေါင်း90ဒီကြတဲ့ဝါပတွေကလည်းပဲရှိသေးနှစ်ကလည်းများလိုက်တယ်သူ့ရဲ့သီလကုသိုလ်ကြီးသိကြီးကြတာပဲတည့်ရဲ့သူလသီလကုသိုလ်ကြီးဟာတိတ်ပြီးတော့ကိုယ်ပိုင်ပစ္စည်းတွေအများကြီးရသွားတာပဲဘသူအားတော့ဖြင့်တနည်းမှာဝါရင်း3လရဲ့ဥပုပ်လေး12ရက်စောက်နေတယ်သူတိလာကတော့တာမညပါပဲတိတ်ပြီးတော့မကြီးကျယ်ရှာဘူးကိုယ်ပိုင်ပစ္စည်းနဲရှာတယ်လို့ဘုန်းကြီးတို့အရေးအတွက်ကိုဦးစားပေးတဲ့ပုဂ္ဂိုလ်ကတော့ဒီလိုပဲတွေးပါလိမ့်မယ်တကယ်အစ်စ်မှန်ကဒါမျိုးမဟုတ်ပါဘူးအရေးအတွက်တဲ့အရေးအသွေးအတိကကြားပါတယ်နောက်ဘဝအကျိုးပေးတဲ့အခါမှာရက်ပေါင်း90ကလိုက်ပြီးတော့အကျိုးပေးတာမဟုတ်ပါဘူးစနေရက်တည်းစောက်တည်တဲ့ပုဂ္ဂိုလ်ကလည်းပဲသူ့ရဲ့စနေရက်သီလစောက်တည်တဲ့ရက်တွေကအရေးအတွက်တွေကလိုက်ကျိုးပေးတာမဟုတ်ပါဘူးစိတ်စေတနာရည်ရွယ်ချက်ကကျိုးပေးတာတဲ့ဘုန်းကြီးတို့တဝါတွင်လုံးရက်ပေါင်း90စောက်တည်တဲ့ပုဂ္ဂိုလ်ကလည်းပဲသီလစောက်တည်တဲ့အခါမှာမာနတရားခံနေတဲ့ငါတို့ကရက်ပေါင်း90ဝါထင်း3လစောက်တည်တာဆိုပြီးတော့ကိုယ်စောက်တည်တာကိုသူများသိစေခြင်းနဲ့ကိုယ်စောက်တည်တဲ့အကြောင်းကိုမြင်ရင်ရှက်ရင်နဲ့ကြွားဝါခြင်းနဲ့မစောက်တည်တဲ့ပုဂ္ဂိုလ်ကတော့နှိမ့်ချခြင်းနဲ့စိတ်ကလေးနဲ့ပြောခြင်းနဲ့အဲ့တော့ဘာဖြစ်လဲသူ့ရဲ့စိတ်ထဲမှာသီလတော့စောက်တည်ပါရဲ့ရက်တည်ရတော့တိတ်ရက်ပေါင်း90စသည်ဖြင့်ရှိပါရဲ့သို့တော့စိတ်စေတနာတန့်ရှင်းပါရဲ့လားဒါလေးစဉ်းစားကြည့်ခြင်းနဲ့နော်အဲ့တော့သူ့ရဲ့စိတ်စေတနာသူများကိုနှိမ့်ချခြင်းနာဒေါသတရားတွေကိုကိုကိုလူတီရှင်ကြဖြစ်စေခြင်းနာလောဘတရားတွေမောင်မောင်မားမားနဲ့ပြောခြင်းနာဒေါသတရားတွေနောက်ပြီးတော့ဒီရက်ပေါင်း90လေးစောက်တည်တာကိုဂုံယူကြွားဝါလိုက်ခြင်းနာလောဘတရားတွေသူ့ရဲ့သီလစောက်တည်နည်းဟာလောဘဒေါသတွေနဲ့ဝန်းရံလို့ရက်ပေါင်းကတော့90ဖြစ်ပါရဲ့စိတ်စေတနာတွေကမတန့်ရှင်းမစင်ကြယ်ပဲနဲ့အကုသိုလ်တွေဝန်းရံသွားတတ်တယ်။ဟာတခါတည်းရန်ကြတော့လည်းပဲငါတို့ဒီလိုသီလစောက်တည်မှနောက်ဘဝမှာကျန်းမာရေးကောင်းပြီးတော့ချမ်းချမ်းသာသာနေရမှာဆိုပြီးနောက်ဘဝချမ်းသာတာတွေမျှော်ဖို့ပြီးတော့စောက်တည်တယ်။အဲ့တော့ဘာဖြစ်လဲစိတ်ကမတန့်ရှင်းတော့ဘူး။ဘုရားတို့မတန်ရှင်းတဲ့ကုသိုလ်ကနိဗ္ဗာန်ရောက်ဖို့ခက်ပါတယ်။ဒီဘဝမှာလည်းပဲအကုသိုလ်ကိလေသာတွေပါမှနိဗ္ဗာန်နဲ့မြန်မြန်နှီးဆက်ပါတယ်။အကုသိုလ်ကုန်တဲ့နေ့ဟာနိဗ္ဗာန်မျက်မှောက်ပြုတဲ့နေ့ပါ။ အဲ့တော့တိလသာတိတာဟုတ်ပဲအကုသိုလ်တွေနဲ့ဝန်းရံနေတော့ပါဖြစ်တယ်လေရက်ပေါင်းကတော့များပါရဲ့သူ့ရဲ့စိတ်စေတနာတွေကရက်ပေါင်းများပြီမဲ့သူမတန်ရှင်းတဲ့အတွက်နောက်ဘဝအကျိုးပေးတဲ့အခါနိဗ္ဗာန်မရမချင်းအကျိုးပေးတဲ့အခါမှာရက်ပေါင်း90ရက်လိုက်အကျိုးပေးတာမဟုတ်ပါဘူးရက်ပေါင်း90မှာဘလို့စိတ်စေတနာနဲ့သူတိလသောက်တည်ခဲ့တယ်လေအဲ့ဒီစိတ်စေတနာတွေကတန်ရှင်းရင်တန်ရှင်းလို့နိဗ္ဗာန်ကြီးအကျိုးပေးပြီးတော့မတန်ရှင်းဘူးအကုသိုလ်တွေရောနေတယ်ဆိုရင်နိဗ္ဗာန်ကြီးမရောက်စေနိုင်ဘူးဆိုတာဒါအစီအတွက်အဓိကမကြဘူးဆိုတာဘုန်းကြီးကပြောချင်တာပါအကူက12ရက်လောက်ပဲ၆တည်နိုင်တယ်တဝါတွင်လုံးပါဒီ12ရက်၆တည်တဲ့အခါမှာလည်းပဲဒီတိုင်းနဲ့ဩငါသူများတဲ့တခြင်းရှောင်ကျင်လိုက်လို့ရှိရင်ငါနဲ့ဆက်နေတဲ့ချက်ဘိုးလေးတွေပြောစိတ်လေးတွေချမ်းသာကြပါစေငါဒေါသကင်းပြီးတော့သူများပေါ်မှာနှိပ်စက်မှုကကင်းလို့ရှိရင်ငါရဲ့သာသမီတွေလည်းပဲငါမြင်ကြောက်ရွံ့တာဒီမဖြစ်တော့ကိုကနေရဲတဲ့ဒေါသတတိနဲ့ရိုက်ရနှံ့ဟာဆိုရင်ဇနီးဖြစ်တဲ့လူဒီသူကလည်းပဲကို့မြင်ကြောက်နှံ့နေပါပဲအဲ့တော့ငါသူများကိုနှိပ်စက်ခြင်းသူများတသက်ခြင်းငါရှောင်ကျင်မယ်ငါရှောင်ကျင်လိုက်တဲ့အတွက်ငါရဲ့ပဝန်းကျင်ချမ်းသာကြပါစေငါရဲ့သာသမီတွေချမ်းသာကြပါစေငါရဲ့ဇနီးတွေလည်းပဲထိတ်လန့်မှုကကင်းဝေးကြပါစေငါရဲ့ပဝန်းကျင်ကလည်းပဲငါကိုမြင်လို့ရှိရင်ကြောက်ရွံ့မှုကကင်းဝေးကြပါစေဆိုပြီးတော့မေတ္တာတရားလေးနဲ့တိလာဆောင်လို့ဘလောက်ချမ်းသာတယ်လေအဲ့ဒီစိတ်နဲ့စောင့်လို့ရှိရင်သူ့တဏ္ဍာမှာလောဘဒေါသတွေကင်းလို့အဲ့ဒါဘုန်းကြီးတို့ရက်ကလေးနည်းပြီလေလို့သူ့ရဲ့စိတ်စီနာတန်ရှင်းစင်ကြယ်သွားတာပဲသူရမေရယာသိက္ခာပုဒ်ဆိုလဲဒီလိုပေါ့ကိုယ်ကတည်းကြီးရတောက်တယ်ဆိုလို့ရှိရင်ဟာအယတမသာသမိစသဖြင့်သာသမိတွေမှာမျက်နှာငယ်လို့နောက်ပြီးတော့ဇနီးမယားဖြစ်တဲ့လူကလည်းပဲယတမရဲ့ဇနီးမယားဒါမျိုးပြောခံရလို့ပဝန်းကျင်ရဲ့သာသမိမျိုးရှိတဲ့ပုဂ္ဂိုလ်တွေကလည်းပဲရက်တောက်လာလို့ရှိရင်ငါသာသမိမြန်စော်ကားမလားသူနဲ့သွားမပေါင်းနဲ့ဆိုတထိတ်ထိတ်နဲ့ဖြည်းလို့အဲ့တော့ငါဒီရက်တော့စာချင်းရဲ့ရှောင်ကျင်လိုက်တဲ့အတွက်ငါပဝန်းကျင်စိတ်ချမ်းသာကြပါစေငါလည်းပဲမြတ်စွာဘုရားကိုသီလဆောက်တည်တဲ့ခြင်းအပြင်တရားဓမ္မနဲ့ငါပူဇော်ပြီးသားဖြစ်သွားတယ်မြတ်စွာဘုရားစကားကိုငါလိုက်နာပြီးသားဖြစ်သွားတယ်အလုံးကျမ်းမာကြပါစေချမ်းသာကြပါစေငါသီလဆောက်တည်တဲ့အတွက်အလုံးကိုကျမ်းမာစိတ်ချမ်းသာစွာနဲ့ကြောက်ရွံ့ခြင်းတွေကင်းကြပါစေမြတ်စွာဘုရားကိုလည်းပဲဒီသီလဆောက်တည်တဲ့ကုသိုလ်စေတနာနဲ့ပူဇော်ပါတယ်ဆိုရင်ပါဖြစ်သွားမှာလေသူ့ရဲ့သီလဆောက်တည်တဲ့ရက်ကလေးကနည်းပြီပဲလို့စိတ်စေတနာတိတ်တန့်ရှင်းစင်ကြယ်သွားပါတယ်။နောက်ဘဝကြိုးပြီးတဲ့အခါမှာယနေ့နေ့ကလိုက်ကြိုးပြီးတာမဟုတ်ပါဘူး။စိတ်စေတနာတန့်ရှင်းရင်တန့်ရှင်းသလောက်နိဗ္ဗာန်တည်းရောက်သွားစေနိုင်တယ်ဆိုတာဒါခေါင်းကြီးတို့သိစေခြင်းပါတယ်။ဒါကြောင့်သီလဆောက်တည်တဲ့အခါမှာလည်းပဲသီလရက်အစီအတွက်တည်းကအဓိကမကြပါဘူး။အစီအတွက်ဟာအဓိကမဟုတ်ပါဘူး။အဲ့ဒီအစီအတွက်မှာအဓိကမထားဘဲနဲ့ဘုရားတို့စိတ်စေတနာကံတရားကလည်းကိုယ်ပိုင်ပစ္စည်းဥစ္စာဖြစ်နေပါတယ်သူကလည်းဘဝတန်ត្រာမှာနိဗ္ဗာန်မရမချင်းဆွေမျိုးအစ်စ်အနေနဲ့နောက်ကလိုက်ပါလေတဲ့ဒါကြောင့်မြတ်စွာဘုရားကကလျာဏံဝါကောင်းသည်မူလီဖြစ်သောပါပကံဝါမကောင်းသည်မူလီဖြစ်သောယံကမံကျင်ကံကိုပရိသာမီပြုလိုက်အံတတကမတထုကံကောင်းကံစိုးမျိုးမျိုးဤဒါရတော်မွေကံဒီဘွေသာမီဖြစ်ရမှာပါတကားကိုလုတ်ခဲ့တဲ့ကံကောင်းကံဆိုးရဲ့အမွေခံကိုကိုပဲခံရတာပဲကိုလုတ်တာကိုဇနီးရနေဝန်ခံလို့မရဘူးတန်တရာမှာကိုကနေပြီးတော့ဇနီးမယားတွေအတွက်မောင်တာတွေလုပ်ပြီးတော့ရှာဖွေကြွေးတယ်တန်တရာသွားလို့ရှိရင်ကိုပဲခံရတာသူတို့လိုက်မခံပါဘူးအဲ့ဒီမကောင်းတဲ့ကံလည်းပဲကိုကပါသွားတာကိုပဲယူရတာဒါရီယာကိုပိုင်ပစ္စည်းအစ်စ်ဖြစ်သွားပါတယ်အဲ့ဇနီးမယားတွေအကြောင်းပြုပြီးတော့ကုသိုလ်တွေသူတို့လုပ်ဖြစ်အောင်တိုက်တွန်းတယ်သူတို့ဘုံမှာစိတ်တည်နာစီတန်တန်ရှင်းရှင်းနဲ့ကြောင်းထားပေးတယ်၊လိမ္မာအောင်ဆောင်ရွက်ပေးတယ်၊တရားထုံးဖွင့်ရအောင်ဆောင်လျှောက်ပေးတယ်။အဲ့ဒီစိတ်စည်နာတွေရာလည်းပဲနောက်ဘဝကိုယ်ပိုင်ပစ္စည်းဖြစ်သွားတယ်။ဒီသာသမိဇနီးမယားတွေကိုနောက်ဘဝကိုယ်ပိုင်ဖြစ်နေခေါ်သွားလို့မရဘူးတဲ့။ဒါကြောင့်ဒါတွေကကိုယ့်ရဲ့အမွေခံတွေကကံတရားရဲ့အမွေကိုပဲကိုကခံယူရပါတယ်လို့ဆင်ခြင်ပေးပါတဲ့။ဒါကဘုန်းကြီးတို့သီလနဲ့ဆိုင်တဲ့အပိုင်းပေါ့။ဘာဝနာနဲ့ဆိုင်တဲ့အပိုင်းလည်းပဲဒီတိုင်းပါပဲ။ဘာဝနာကိုလည်းပဲခွန်ကြီးတို့ရေအတွက်ကိုဦးစားမပေးရပါဘူး။ရေသွေးကိုဦးစားပေးပြီးတော့ဘာဝနာကိုပွားရပါတယ်။ဟာငါတို့ကတနှစ်ကိုဘယ်နှကြိမ်တရားစခန်းဝင်တာဒီရေအတွက်တည်းအဓိကမဟုတ်ပါဘူး။ငါတို့ကတနှစ်ကိုဘယ်နှကြိမ်ရေအတွက်ဝင်တာတစ်ခါဝင်လို့ရှိရင်ရက်ပေါင်းဘလောက်ဝင်တာဒီရေအတွက်ကလည်းအဓိကမဟုတ်ပါဘူး။တွတ်တူတက်နိုင်တဲ့မြတ်ကြိမ်ပဲဝင်ဝင်နေရလို့ရှိရင်ဘာဖြစ်မလဲ။မော်တော်ကားစီးရင်လည်းပဲခွန်ကြီးတို့စုမှတ်လို့ရတယ်။အိမ်မှာခဏတစ်ပြုတ်နားရင်လည်းပဲရှုမှတ်လို့ရတယ်။အိယာဝင်ကဏီမှာအိယာပေါ်လှည့်နေလည်းပဲဝိပဿနာဆိုတာရှုမှတ်လို့ရတယ်။အရေးကြီးကောင်းလို့ဖို့အဓိကကြားပါတယ်။အဲ့တော့ကောင်းပြီ။တရားရှုမှတ်တာဘာအဓိကလဲ။ဘာလို့ဖို့လဲ။ဘုန်းကြီးတို့နိဗ္ဗာန်ကိုမျက်မှောက်ပြုဖို့။နိဗ္ဗာန်ကိုဘယ်ချိန်မျက်မှောက်ပြုတယ်လဲ။ထပ်မေးလို့ရှိရင်သောတာပန်ဖြစ်တဲ့ချိန်မှာနိဗ္ဗာန်ကိုမျက်မှောက်ပြုပါတယ်။ကောင်းပြီသောတာပန်ဘယ်ချိန်ဖြစ်တယ်လဲထပ်ပြီးတော့မေးလိုက်သောတာပန်ဆိုတာတက္ကာယဒိဋ္ဌိဆိုတဲ့ကိလေသာနဲ့ဝိသိကိစ္စဆိုတဲ့ကိလေသာက ิลิตาเซบาเรไอ้กิลิตา2ปากုံเนเนนี่โตดาบาဖြစ်တယ်နေအဲ့တော့တက္ကရာဒိဋ္ဌိဝိသိကိစ္စာကတော့ထားတော့ဒါမြတ်စွာဘုရားဘောမမယုံမအောင်ပေါ့နော်အဲ့တော့တက္ကရာဒိဋ္ဌိဆိုတဲ့ငါဆွဲခြင်းမှုအတွက်တရားထုတ်တာဖြစ်ရပါတယ်အဲ့တော့ဘာလုပ်မလဲငါဆွဲခြင်းအောင်အထုတ်တယ်ဆိုတာခွန်ကြီးတို့တချို့ကယရိယာရှိတဲ့သဘောနဲ့သွားပြီးတော့အထုတ်တယ်ယရိယာရှိမှစီပွားရေးတက်မှာဒီလိုတရားစကန်းဝင်လိုက်မှဒေရင်ဆရာဟောတယ်စီပွားရေးလည်းပဲဆင်းပြေးမယ်လူမှုရေးလည်းပဲဆင်းပြေးမယ်အဲ့တော့ကိုချမ်းသာခြင်းလို့ငါချမ်းသာခြင်းလို့ငါမိသားစုကောင်းစားခြင်းလို့ဆိုရင်တရားရှိမှတာအရေးအတွက်ကတော့သူ့အတူအကျိန်ပေါင်းဘလောက်များများဘယ်နှရက်ဖဲထိုင်တယ်ရည်ရွယ်ချက်ကငါချမ်းသာဖို့ငါစီပွားရေးတက်ဖို့ငါမိသားစုနဲ့ဆင်းပြေးဖို့ငါဆွေးတင်နဲ့သွားပြီးတော့ဒီလိုချင်းလို့ချင်းလို့ဆိုတဲ့ဒီအစွဲလဲနေတဲ့တရားထိုင်လို့ရှိရင်လည်းပဲအရေးအတွက်ကများသွားနိုင်ပါတယ်အရေးတွေးရတော့တိုးမလာနိုင်ပါဘူးအဲ့တော့တရားထိုင်တဲ့အချိန်မှာထိုက်တဲ့လောက်ခွန်ကြီးတို့ကိလေသာကင်ကောင်းကင်းတယ်သို့တော့တရားကထွက်လာရင်ဒုံရင်ဒုံရင်နဲ့လောဘဒေါသကြီးနေကြီးတဲ့ပုံကိုယ်တွေဟာအဲ့လိုရည်ရွယ်ချက်ငါဆွဲတွေသိမ့်တန်တဲ့စိတ်နဲ့သွားပြီးတော့အာထုတ်တာပါဒါကခွန်ကြီးတို့အရေးကြော်ပဲရှိပါတယ်အရေးကြီးကောင်းခြင်းလို့ရှိရင်စောစောကပြောတယ်နိဗ္ဗာန်ကိုလိုချင်ရင်သောတာပန်ဖြစ်အောင်ကြိုးစားရတယ်သောတာပန်ဖြစ်ခြင်းရင်တက္ကရာဒိဋ္ဌိဆိုတဲ့ငါဆွဲကင်းအောင်လုပ်ရပါတယ်ဘာဝနာထုတ်တယ်ဆိုတာအဲ့ဒီငါဆွဲကင်းအောင်လို့ငါဆွဲတွေပေါအောင်လို့လုပ်နေတာပါဘုရားတို့မိမိတို့ရှုမှတ်နေတိုင်းရှုမှတ်ကြည့်ပေါ့ဝင်လေထွက်လေတွေကိုရှုမှတ်နေတယ်ဆိုလို့ရှိရင်ဓာတိဖြာနေပြီးတော့ဓာတိဖြာကိုတတိလေးနဲ့စောင့်ကပ်ပြီးတော့တတိဉဏ်ဝိပဿနာဉဏ်လေးနဲ့ကပ်ပြီးတော့ကြည့်လိုက်ဝင်လေလေးထွက်ဝင်လာတယ်ဆိုလို့ရှိရင်အစာအလဲဆုံးတတိလေးထားကြည့်လိုက်နောက်ပြီးတော့ရှိုက်ထုတ်လိုက်တယ်ဆိုလို့ရှိရင်လည်းထွက်လေလေးရဲ့အစာအလဲဆုံးလေးကိုတတိလေးထားပြီးတော့ကြည့်လိုက်အဲ့တော့ဖတ်ပါများလာပြီးတမာရီလေးရလာပြီဆိုလို့ရှိရင်ဘာဖြစ်လဲလောကမှာဝင်လေထွက်လေဆိုတဲ့အရှုခံယုတ်တရားနဲ့မှတ်နေတဲ့တတိပြာတဲ့နဲ့ဝိပဿနာဉာဏ်တရားဝိပဿနာစိတ်ဒါလေးပဲရှိတယ်။ဩလောကမှာယုံတဲ့သဘောအရှုခံတရားနဲ့ရှုမှတ်တဲ့သဘောတရားနာကျင်တဲ့ဝေဒနာဆိုလို့ရှိရင်လည်းနာကျင်တဲ့ဝေဒနာလေးကိုစွန့်ဆိုင်ပြီးတော့သိနေလို့ရှိရင်နာလာတဲ့သဘောကဒုက္ခဝေဒနာသိနေတဲ့သဘောဝိပဿနာဉာဏ်ကျော်သွားတယ်ဆိုလို့ရှိရင်လည်းဒုက္ခဝေဒနာအလဲလဲဆိုရင်ဥပေက္ခဝေဒနာအဲ့တော့ဝေဒနာလေးကိုစူးစမ်းပြီးတော့ကြည့်ကြည့်လို့ရှိရင်ကိုယ်မှာနာယောဂဖြစ်ရင်အဲ့ဒီဝေဒနာတည်ပြီးရွှေရဖြစ်ပြောင်းလဲသွားပါတယ်ဒီလိုမှမဟုတ်ဘဲနဲ့ဝေဒနာနာလိုက်တာငါနာလိုက်တာငါကကြတော့ဘယ်သူမှမပြည့်စုံဘူးငါကတော့ပြစ်ထားတယ်ဆိုပြီးနာတာကိုကြောင်းပြပြီးတော့အာဟုတုတွေဖြစ်ရင်အဲ့ဒီဝေဒနာအမိုက်တွေပေးသွားပါတယ်ဒီလိုမှမဟုတ်ဘဲဝေဒနာလေးကိုတတိတိနဲ့စိုက်ကပ်ပြီးတော့ကြည့်ကြည့်လို့ရှိရင်ဝေဒနာလေးကပြင်းထန်လာရင်ဒုက္ခဝေဒနာလေးတွေကိုတိုးလာရင်တိုးတဲ့သဘောလေးသိတယ်ကျော်ရင်ကျော်သွားတဲ့သဘောပျောက်ကင်းသွားရင်ဒုက္ခဝေဒနာသဘောပျောက်သွားတဲ့သဘောလေးတွေကိုစူးစမ်းပြီးတော့သိတယ်အဲ့ဒါဝိပဿနာဉာဏ်ဖြစ်ပြီးတော့ဝေဒနာတွေကိုယ့်ကိုရွှေတွေပေးတဲ့သဘောရွှေတဲ့တန်ဖိုးရှိတဲ့ဝိပဿနာဉာဏ်တွေကိုကိုယ့်ကိုပေးရရောက်တယ်တဲ့အဲ့ဒါဘာဖြစ်လဲဒီလိုရှုမှတ်ပါများလာတော့လောကမှာရှုခံတရားနဲ့ရှုမှတ်တဲ့ဒီဉာဏ်တရားဒါပဲရှိတယ်ဆိုတော့ငါဆိုတာမရှိပါလားဝင်လေထွက်လေလေးရှုမှတ်ရင်ရှုခံတရားနဲ့ရှုမှတ်တဲ့ဉာဏ်တရားဝေဒနာကိုရှုမှတ်ရင်ဝေဒနာသဘောတရားလေးရှုခံတရားနဲ့ရှုမှတ်တဲ့ဝိပဿနာဉာဏ်တရားလောကမှာဒါပဲရှိပါလားဆိုရင်ငါမရှိတော့ငါသားမရှိတော့ငါသမီးဆိုတာမရှိတော့လောကမှာယုံနဲ့သဘောလေးပဲရှိတယ်လို့အလိုလိုသိသွားရင်အဲ့ဒါဝိပဿနာဉာဏ်ရင့်လာတာပါဘုရားတို့ငါဆွဲရှိတဲ့အတွက်အကုသိုလ်တွေဖြစ်တာအဓိကကငါကိုဆဲတယ်ငါသားကိုဆဲတယ်ငါသမီးကိုဆဲတယ်ငါသားကိုစော်သားတယ်ဆိုရင်အဲ့ဒီငါပါလာလို့ရှိရင်အကုသိုလ်ကထောင်းနေဖြစ်ပြီးတော့လူသက်မှုတွေကျူးလွန်ရင်ကျူးလွန်သွားတာအဲ့ဒါဘာဖြစ်လဲလဲငါဆွဲတယ်များနေလို့ဝိပဿနာရှုနေတဲ့ပုဂ္ဂိုလ်ကြတော့ငါဆဲတယ်လို့သိမှမြင်တော့သူကသူဆဲလိုက်တဲ့အတန်တက်ကလေးကိုကကြားလိုက်တဲ့နန်တက်ကလေးအဲ့တော့လောကမှာဆဲလိုက်တဲ့အတန်တက်ကလေးနဲ့နန်တရားလေးသူကသူပြီးရင်လည်းဖြစ်ပြက်သွားတယ်ဆိုနှလုံးသားထဲတည်းမဆွဲတော့ငါပြောက်နေတော့ချက်ချင်းတည်းဒေါသတွေမဖြစ်တော့ဖြေနိုင်သွားတယ်။အော်သူလည်းသူကံနဲ့သူခံရမှာပဲ။သူဆဲလိုက်တဲ့အတန်နဲ့ငါရဲ့နှလုံးသားထဲမှာမြေတဲ့ညိနေတာမဟုတ်သူကသူပျောက်သွားတာပဲဆိုပြီးတော့တရားသဘောလေးဝိပဿနာရှုနေကြကြရင်သိခံနိုင်တဲ့သဘောဖြစ်ပြီးအကုသိုလ်တွေပါပါပါပါသွား။အဲ့ဒီအကုသိုလ်တွေပါသွားတာကငါဆွဲတွေနည်းသွားလို့ငါဆွဲပျောက်ပြီဆိုလို့ရှိရင်ဘုန်းကြီးတို့တောတာပန်ဖြစ်တဲ့နေပါဒါကြောင့်မို့တရားထုတ်တဲ့အခါမှာလည်းပဲငါဆွဲပြောက်ဖို့အတွက်ယုံနယ်ကိုမြင်ဖို့အတွက်အားထုတ်တာဆိုပြီးတော့ဒါမျိုးအရေးအသွေးကောင်းအောင်ကြိုးစားရပါတယ်အရေးအတွက်ဒီအဓိကမကြပါဘူးဒါဆိုလို့ရှင်ဘုရားတို့ရည်မှန်းချက်ပန်းနိုင်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုသွားနိုင်တယ်တဲ့ဒီကံတွေကကိုယ်ပိုင်ပစ္စည်းဖြစ်သွားပါတယ်ဒီကံတွေကနိဗ္ဗာန်မြောင်မခြင်းဆွေမျိုးအစ်စ်တွေဖြစ်ပါတယ်ကိုယ်သွားရတော့မှဒီကံတွေကပါတာတဲ့ဒါကြောင့်မို့ယနေ့ဒကမာကြီးတို့ရဲ့မွေးနေ့မှာဘုန်းကြီးကကိုယ်ပိုင်ပစ္စည်းအစ်စ်မှန်ဆိုတဲ့တရားကိုဒါနသီလဘာဝနာသဘောနဲ့အရေးအတွက်အရေးသွေးသဘောနဲ့ဟောပြီးပါပြီ။တားရီသမီးတွေပစ္စည်းဥစ္စာတွေယာတုအာဏာတွေဟာအစ်စ်မှန်မဟုတ်ဘူး။တုတ်တန်ဟိုဘက်မှာသူတို့ဘယ်သူမှမလိုက်နိုင်ဘူး။သူတို့ကိုအကြောင်းပြုပြီးတော့ငါကောင်းတဲ့ကံတွေယူသွားမှဒီဟာတွေဟာ ငါအတွက်နေတဲ့ရောက်တဲ့ဒီအကျိုးပေးမှာဆိုတာကိုရှင်းရှင်းလင်းလင်းသိမြင်သွားပါပြီ။ဒီလိုသိမြင်တဲ့အတိုင်းအရည်အသွေးကောင်းတဲ့ဒါနသီလဘာဝနာများကိုဆက်လက်ပြုနိုင်ကြပါစေ။အဲဒီလိုအရည်အသွေးကောင်းတဲ့ဒါနသီလဘာဝနာတွေကိုပြုရင်းနဲ့တက္ကာတိတိတို့ရဲ့ငါးဆွဲတွေတဖြည်းဖြည်းပါပြီးတော့နောက်ဆုံးမှာမဲ့ညင်ဖွညင်ဖြင့်နိဗ္ဗာန်ကိုတည်မြဲစွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း။ကဲယနေ့ပြုတဲ့ကုသိုလ်ဟာနိဗ္ဗာန်ရောက်ကြောင်းထောက်ပံ့ဖြစ်ပါစေလို့အာယုံပြုပြီးအားလုံးလိုက်ဆို